Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများခင်ဗျာ VOA American တန်ခါနေ2024ခုနှစ်ဒီဇင်ဘာလ20ရက်တောက်ကြညာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့ရွာကနေတိုက်ရိုက်ဆက်လွှင့်နေပါပြီ line meter 1925 32တို့ကနေနားဆင်နေတာအပြင် VOA website Facebook နဲ့ YouTube တို့ကနေလည်းတချိန်တည်းထုတ်လွှင့်ခြင်းတွေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီဒီညစီစဉ်မှုကတော့ကျွန်တော် Women ပါ
မင်္ဂလာညချမ်းမတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရသတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးသွားဖို့ရှိပါတယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ထိတ်တန့်တာဝန်ရှိသူတချို့ဆီးရီးယားခေါင်းဆောင်တွေနဲ့တွေ့ဆုံမှုဒမက်စကတ်မြို့ကိုရောက်နေပါတယ်မြန်မာအရေးအားလုံးကပါဝင်သင့်တယ်လို့တရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေလို့ယူဆရတဲ့သူ100ကျော်ကိုကယ်ဆယ်ခဲ့ကြောင်းသီရီလင်ကရေးတက်ကပြောပါတယ်ဆိုတဲ့ထိတ်တန့်ရသတင်းတွေကိုပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေပြီးမှတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်အန်းအခြေဆိုင်ရခိုင်စစ်ဌာနချုပ်ကြီးကို AAR ခတ်တက်တော်ကသိမ်းပိုက်လိုက်တာကိုပြောခွင့်ရက
ဒီနေ့2024ခုနှစ်ဒီဇင်ဘာလ20ရက်နေ့နေ့လယ်12နာရီချိန်မှာအန်းမျိုးအခြေဆိုင်ဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်နတ်ပါခတ်တစ်ခုလုံးကိုကျွန်တော်တို့အရခတ်တက်တော်ကအပိသသိမ်းပိုက်ထိန်းချုပ်ထားနိုင်ပြီ
ကချင်ဘက်မှာတော့တိုက်ပွဲတွေပြင်းထန်နေတဲ့ပမော်ကနေမြို့ကန်တွေထွက်ပြေးနေရပါတယ်။နောက်မွန်ဘက်မှာတော့လက်နက်ကင်လေးဘွဲ့စစ်ရေးပူးပေါင်းဖို့သဘောတူလိုက်ပါတယ်။အခုလိုသတင်းတွေပြီးမှာတော့ကျော်သာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့မြို့သမီးကန်တာနောက်သုတဆွန်လင်အမေရိကန်တခွန်းနဲ့သိပ်ပံတဲ့နေပညာကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမခင်လေးနဲ့ပဲကြောပြပေးပါမယ်ခင်ဗျာ။
အမေရိကန်ထိတ်တန့်တာဝန်ရှိသူတချို့ဟာဆီးရီးယားခေါင်းဆောင်တွေနဲ့တွေ့ဆုံမှုအတွက်ဒမက်စကတ်မြို့ကိုရောက်နေတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါရယ်လောလောဆယ်ဆီးရီးယားကိုဦးဆောင်နေတဲ့ HTS အဖွဲ့အနေနဲ့နိုင်ငံရေးအသွင်ပြောင်းလဲတဲ့လုပ်ငန်းစဉ်တွေမှာလူနည်းစုအဖွဲ့အားလုံးရဲ့အခွင့်အရေးကိုလေးစားဖို့နဲ့ပါဝင်ခွင့်ရရေးအပါအဝင်အမေရိကန်အစိုးရဘက်ကလိုလားတဲ့အခြေခံမူတွေကိုဆွေးနွေးဖို့ဖြစ်တယ်လို့အမေရိကန်ကတာဝန်ရှိသူတွေကပြောပါရယ်အာဆက်အစိုးရပြုတ်ကျသွားခဲ့ပြီးတဲ့နောက်မှာအမေရိကန်တာဝန်ရှိသူတွေကဆီးရီးယားကိုပထမဆုံးတွားရောက်တဲ့ခရီးစဉ်လည်းဖြစ်ပါတယ်။2012ခုနှစ်ထဲကဆီးရီးယားကိုဖမ်းဆီးထားတဲ့အမေရိကန်သတင်းတောက် Austin Tikes နဲ့ပတ်သက်တဲ့သတင်းအချက်အလက်တွေသိရဖို့လည်းကြိုးစားမှာဖြစ်ပါတယ်။ဒီတန်တမန်အဖွဲ့မှာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအရှိအလေပိုင်းဆိုင်ရာထိတ်တန့်တန်တမန် Barbara Leaf ဒဇာကန်ရေးသမရရဲ့အထူးတန်တမန်ဖြစ်တဲ့ Roger Customs နဲ့အကြီးတန်းအကြံပေး Daniel Rubinstein တို့ဦးဆောင်ပြီးတော့ဆီးရီးယားကိုတွားရောက်နေတာလည်းဖြစ်ပါတယ်။အမေရိကန်အပါအဝင်အနောက်နိုင်ငံတချို့ကအကြံပေးအဖွဲ့အဖြစ်သတ်မှတ်ထားတဲ့ HTS အဖွဲ့နဲ့သူ့ရဲ့ခေါင်းဆောင် Ahmed Al-Shara တို့နဲ့ဆက်ဆံရေးလမ်းကြောင်းတွေတဖြည်းဖြည်းပြန်ဖွင့်နေချိန်မှာအမေရိကန်တန်တမန်ဖွဲ့တွားရောက်နေတာလည်းဖြစ်ပါတယ်။ပြင်သစ်နဲ့ Britain ကိုယ်စားလှယ်အဖွဲ့လည်းပြီးခဲ့တဲ့ရက်ပိုင်းကဆီးရီးယားကိုတွားခဲ့ကြပါသေးတယ်ရှင်။
အမေရိကန်မှာတော့အစိုးရလုပ်ငန်းတချို့ရက်မဲ့အခြေအနေကိုရင်ဆိုင်နေရပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်လက်ခံထားတဲ့အစိုးရသုံးစည်းမူကြမ်းကိုအမေရိကန်အောက်လွှတ်တော်အမတ်အများစုကလက်မခံတာကြောင့်အခုလိုရက်ဆိုင်ရတော့မဲ့အခြေအနေကိုရောက်နေတာပါ။
On this vote the yeas are 174 the nays are 235
ထရန့်အစိုးရပြုထားတဲ့အသုံးစည်းကိုဒီမိုကရက်အောက်လွှတ်တော်အမတ်တွေ့ရင်လာမကဒါစင်နဲ့ချီတဲ့ Republican အောက်လွှတ်တော်အမတ်တွေကပါလက်မခံတာကြောင့်လက်ရှိမှာအစိုးရလုပ်ငန်းတစိမ့်တစ်ပိုင်းရက်ဆိုင်ရချေဆက်ရောက်နေတာပါအထူးသဖြင့်အခုလိုအားလည်းရမှာအစိုးရလုပ်ငန်းတွေရက်ဆိုင်သွားမယ်ဆိုရင်ခရစ်စမတ်နဲ့နှစ်သစ်ကူအတွက်ခီးသွွားအစီအစဉ်တွေလည်းကမောက်ကမဖြစ်သွားနိုင်ပါတယ်2025ခုနှစ်ဇန်နဝါရီ20မှာထရန့်သမ္မတအဖြစ်ကျင်းသစ္စာမချိန်ဆခင်ကာလအတွင်းသူအဆိုပြုထားတဲ့အသုံးစရိတ်ကိုအတည်ပြုနိုင်အောင်လွှတ်တော်အမတ်တွေကိုထရန့်ကဖိအားပေးနေပေမဲ့လည်းဒီမူကျမ်းမှာပါဝင်တဲ့အသုံးစရိတ်တိုးမြင့်စီအစီအစဉ်ကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့နောက်ထပ်$36 trillion ကျွေးမီထပ်ဆောင်းပို့လာနိုင်ပါတယ်အစိုးရသုံးစည်းအလေးလွတ်မဖြစ်အောင်ဆောင်ရွက်မယ်ဆိုပြီးယူကောက်ပွဲမဲဆွယ်စဉ်တုန်းကကတိပေးခဲ့တာအတွက်အတော်လေးစိတ်ပြန့်နေရတယ်ဆိုပြီး Republican Auditor အမတ် Chip Ryan ကပြောခဲ့ပါတယ်ခင်ဗျာ
ကယ်လီဖိုးနီးယားပြည်နယ်အစိုးရရဲ့နိုင်ငံရေးဖြစ်စဉ်တွေကိုလွှမ်းမိုးနိုင်မှုအတွက်တရုတ်နိုင်ငံရဲ့အာဏာရကွန်မြူနစ်ပါတီကတရှိူထောက်လှမ်းရေးတရားကိုအသုံးပြုခဲ့ကြောင်းနဲ့အဲ့ဒီတရုတ်အမျိုးသားထောက်လှမ်းရေးသမားကိုရာဇဝတ်မှုဆိုင်ရာအရဆွဲချက်တင်ထားကြောင်းအမေရိကန်အစိုးရရှေ့နေတွေကဒီဇင်ဘာ19ရက်နေ့ကပြောလိုက်ပါတယ်။အသက်64နှစ်အရွယ်ရှိတဲ့ Mike Sands ဆိုသူဟာအမေရိကန်နိုင်ငံရေးမှာပါဝင်ဆောင်ရွက်နေရင်းနဲ့တရုတ်အစိုးရအတွက်တရှိူလုပ်ပေးနေတယ်ဆိုပြီးတော့ FBI က Chino Hills မြို့မှာသူ့ကိုဖမ်းဆီးခဲ့တာပါ။ မိုက်ဆန်ဟာ2022ခုနှစ်အတွင်းဒေတာရင်းရွေးကောက်ပွဲအတွက်အမည်မဖော်လိုတဲ့နိုင်ငံသမားတစ်ယောက်ရဲ့အနီးကပ်လူယုံဖြစ်လှုပ်ဆောင်ခဲ့ကြောင်းနဲ့မဲဆွယ်စီယုံရေးမန်နေဂျာအဖြစ်လဲလုပ်ခဲ့တယ်လို့ဆွဆွဲချက်မှာဖော်ပြထားပါတယ်။တရုတ်ရဲ့ထောက်လန်းအဖြစ်ဆောင်ရွက်ခဲ့တဲ့အတွက်ထောက်လန်းချမှတ်ခံထားရတဲ့တရုတ်လူမျိုးချန်ကျွန်းနဲ့မိုက်ဆန်တို့ဟာပူးပေါင်းလှုပ်ဆောင်မှုတွေရှိခဲ့တယ်လို့လည်းပြောပါတယ်။တရုတ်နိုင်ငံရဲ့ဌာနပြောရေးဆိုခွင့်ရှိသူလင်ဂျီယန်ကတော့တရုတ်နိုင်ငံအနေနဲ့တခြားနိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်မှာမဟုတ်ကြောင်းနဲ့နိုင်ငံတကာတိုင်းဝန်မှာတခြားနိုင်ငံတွေအရေးကိုဘယ်သူတွေကဝင်ရောက်ဆွတ်ဖက်နေတယ်ဆိုတာကိုရှင်းရှင်းလင်းလင်းမြင်နေရကြောင်းလည်းပြန်လည်ပြောဆိုထားပါတယ်ရှင်
။ယူကရိန်းမြို့တော်ကိုတော့ရုရှားကဒုံးကျည်နဲ့တက်ခတ်ခဲ့လို့သေဆုံးတန်ရာမှုတွေရှိခဲ့ပါတယ်။ယူကရိန်းနိုင်ငံမြို့တော် Kiev ကိုရုရှားကပယ်ထိန်ဒုံးကျည်တက်ခတ်မှုတစ်ခုဖြစ်ပွားခဲ့ရမှာအနည်းဆုံးလူတူသေဆုံးပြီး9ဦးဒဏ်ရာရှိခဲ့ကြောင်းတာဝန်ရှိသူတွေကပြောလိုက်တာပါ။ရုရှားကတော့ယူကရိန်းကအမေရိကန်ရဲ့လက်နက်တွေကိုသုံးပြီးရုရှားကိုတိုက်ခိုက်ခဲ့တဲ့အတွက်လက်တုံပြန်လာဖြစ်တယ်လို့ပြောပါရယ်။တောက်ကြနေစော်ပိုင်းကတည်းက KF မြို့မှာကျေလောင်တဲ့ပောက်ကွဲတံ3ခုကြားခဲ့ရကြောင်းနဲ့ယူကရိန်းလေတပ်ကမြို့တော်ကိုပစ်လွှတ်လိုက်တဲ့ Iskander Taro ပစ်ဒုံးကျည်5စင်းကိုကြားဖြတ်ဟန်တားနိုင်ခဲ့တယ်လို့တော့ပြောပါရယ်။ဒုံးကျည်ပျက်စီးတွေပြုတ်ကျခဲ့တဲ့အတွက်ခရိုင်သုံးခုမှာမိလောင်ကျွမ်းမှုဖြစ်ခဲ့ပြီးထိခိုက်ပျက်စီးမှုတွေလည်းဖြစ်ပေါ်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်။ရုရှားကာကွယ်ဝန်ကြီးဌာနကတော့ Rostov Nezhet ဒေသကိုအစောပိုင်း2ရက်ကယူကရိန်းကဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ခဲ့မှုကိုတုံ့ပြန်တဲ့အနေနဲ့အခုလိုတိုက်ခိုက်တာဖြစ်တယ်လို့ပြောပါရယ်။အဆိုပါတိုက်ခိုက်မှုမှာယူကရိန်းကအမေရိကန်လုံဒုံးကျည်6စီးနဲ့ပြည်ထောင်ကထောက်ပံ့ပေးထားတဲ့ Storm Shadow ဝဟင်ပစ်ဒုံးကျည်၄စင်းသုံးခဲ့တယ်လို့ရုရှားဘက်ကပြောခဲ့ပါသေးတယ်ခင်ဗျာ။
ပြည်ရေးအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.5kHz 15953 9.25kHz 11803 9.30kHz 9963တို့အပြင်စနေတနင်္ဂနွေမှာ9လက်မီတာ190kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ကြညာထိတ်တန့်ရောက်တဲ့တွင်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာအရေးနဲ့ပတ်သက်လို့အာဆီယံနိုင်ငံကြီးဝန်ကြီးတချို့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဒီကနေ့အလို့သဘောဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံငင်းချင်းရေးနဲ့ပြည်သူတွေရဲ့ဘဝတိုးတက်ရေးအတွက်အားလုံးကစိုးရိမ်နေကြတယ်လို့စင်ကာပူနိုင်ငံကြီးဝန်ကြီး VVN Balakrishnan က Facebook လူမှုကွန်ရက်မှာသတင်းထုတ်ပြန်လိုက်ပါတယ်။အမျိုးသားပြန်လည်သိမ့်မြင်ရေးအတွက်အရေးကြီးတဲ့ဒေါအောင်ဆန်းစုကြည်ကိုလည်းချက်ချင်းလှုပ်ပေးဖို့စင်ကာပူနိုင်ငံကြီးဝန်ကြီးကတောင်းဆိုထားပါတယ်။ဒီကနေ့အာဆီယံနိုင်ငံကြီးဝန်ကြီးတချို့ရဲ့ဆွေးနွေးပွဲမှာအာဆီယံဘုံသဘောတူညီချက်၅ရပ်ကိုမြန်မာအာဏာပိုင်တွေလိုက်နာရမယ်ဆိုတာကိုထပ်မံဆွေးနွေးခဲ့ကြတယ်လို့လည်းစင်ကာပူနိုင်ငံကြီးဝန်ကြီးကပြောပါတယ်။အကြံဖတ်မှုတွေအထူးသဖြင့်အရက်သားတွေအပေါ်အကြံဖတ်မှုတွေကိုချက်ချင်းရပ်ဖို့ငြိမ်းချမ်းရေးအတွက်ကြာရှည်ခံတဲ့အဖြေရဖို့မြန်မာနိုင်ငံကအဓိကအရေးပါတဲ့အဖွဲ့တွေအားလုံးထိရောက်တဲ့ဆွေးနွေးမှုတွေလိုအပ်တယ်လို့လည်းစင်ကာပူနိုင်ငံကြီးဝန်ကြီးကဒီကနေ့ပြောကြားထားပါတယ်။အာဆီယံထိပ်သီးအစည်းအဝေးတွေမှာနိုင်ငံရေးအရာကိုစားမပြုတဲ့သူကိုပဲတက်ရောက်ခွင့်ပေးဖို့အတွက်အာဆီယံအဖွဲ့ကြီးကချမှတ်ထားတဲ့အတွက်ဒီကနေ့အာဆီယံအလို့သဘောညှိနှိုင်းဆွေးနွေးပွဲမှာစစ်ကောင်စီနိုင်ငံသားဝင်ကြီးကတော့တက်ရောက်ခြင်းမရှိပါဘူး။ဂျာတာရီနီကလည်းမြန်မာ၊လာအို၊တရုတ်၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံကနိုင်ငံသားဝင်ကြီးတွေဘန်ကောက်မြို့တော်မှာအလို့သဘောဆွေးနွေးခဲ့ကြပါတယ်။မြန်မာငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်သိမ့်မြင်ရေးအတွက်မြန်မာနိုင်ငံကိုအားလုံးပံ့ပိုးထောက်ခံတဲ့လို့တရုတ်နိုင်ငံဒုတိယနိုင်ငံသားရေးဝန်ကြီးကဆွေးနွေးပွဲအတွင်းမှာပြောကြားခဲ့တယ်လို့တရုတ်နိုင်ငံသားဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံကအဖွဲ့အားလုံးတွေ့ဆုံဆွေးနွေးပြီးညှိနှိုင်းအပြေရှားရေးကိုတရုတ်ကအားပေးနေတယ်လို့ဒုဝန်ကြီးကပြောကြားခဲ့ကြောင်းလည်းတရုတ်အစိုးရရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်ရှင်။
မြန်မာမှာဖမ်းထားတဲ့ထိုင်းငါဖမ်းသမားတွေကိုမကြခင်ပြန်လွှတ်ပေးမယ်လို့မြန်မာကပြောတာကိုထိုင်းကထပ်ပြောလိုက်ပါတယ်မြန်မာနိုင်ငံမှာဖမ်းဆီးထားတဲ့ထိုင်းငါဖမ်းသမား၄ယောက်ကိုမကြခင်မှာလွှတ်ပေးမယ်လို့စစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဦးသန်းစွေပြောခဲ့တာကိုထိုင်းနိုင်ငံခြားရေးဝန်ကြီးမရစ်ဆန်ဂီယာပွန်ကပြန်လည်ပြောဆိုလိုက်တာပါထိုင်းနိုင်ငံခြားရေးဝန်ကြီးဟာမနေ့ကမြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံတို့ရဲ့လူသဘောညှိနှိုင်းဆွေးနွေးပွဲပြီးစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးကိုတီးသန့်တွေ့ဆုံခဲ့ပါတယ်ထိုင်းငါဖမ်းသမား၄ယောက်ထဲက၅ဖမ်းလေပိုင်ရှင်ကိုထောင်ဒဏ်6နှစ်နဲ့ဒဏ်ငွေကျပ်2သိန်းပြစ်ဒဏ်ချမှတ်ထားပြီးကျန်3ယောက်ကိုတော့ထောင်ဒဏ်4နှစ်စီနဲ့ဒဏ်ငွေကျပ်1000စီပြစ်ဒဏ်ချမှတ်ထားပါတယ်။ရနောင်းနယ်မြေနှချင်းဆိုင်ကော့တောင်းဘက်မြန်မာရေးပိုင်နဲ့ထဲဝင်လာတဲ့ထိုင်းငါဖမ်းလေတွေကိုပြစ်ခတ်ပြီးမြန်မာစစ်တပ်ကနိုဝင်ဘာ30ရက်နေ့တုန်းကငါဖမ်းသမားတွေကိုဖမ်းဆီးခဲ့တာပါ။ထိုင်းစစ်တပ်ကတော့မြန်မာနိုင်ငံဘက်ကပြစ်ခတ်ဖမ်းဆီးတာဟာလိုအပ်တာထက်လွန်လွန်ကျူးကျူးအရေးယူတာလို့ဝေဖန်ပြောဆိုထားပါတယ်။နိုင်ငံကြားနောက်နောက်အလားတူဖြစ်ရတယ်မဖြစ်အောင်ဟန်တားဖို့လှုပ်ထုံးလူနည်းတွေသတ်မှတ်ဖို့လိုတဲ့အကြောင်းထိုင်းနိုင်ငံကြားရေးဝန်ကြီးပြောဆိုခဲ့တာကိုဘန်ကောက်ဖို့သတင်းစာကဖော်ပြခဲ့ပါတယ်ထိုင်းကဖန်သမားတွေနဲ့အတူ ဖမ်းဆီးခံရတဲ့တခြားမြန်မာနိုင်ငံသား28ယောက်ရဲ့အခြေအနေကတော့မသိရသေးပါဘူး။ဖမ်းမိထားသူတွေမှာအကြမ်းဖက်အဖွဲ့တွေနဲ့ဆက်နွယ်မှုတွေတွေ့ရတဲ့အတွက်စုံစမ်းစစ်ဆေးနေသေးပဲလို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
လေးစီးပြီးတော့ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေလို့ယူဆရတဲ့လူတရာကျော်ကိုကယ်ဆယ်ခဲ့ကြောင်းတီရီလင်ကရေတက်ကဒီကနေ့ပဲပြောလိုက်ပါတယ်ခလေးငယ်25ယောက်နဲ့အမျိုးသမီး30ပါတဲ့ဒီဒုက္ခသည်တွေကိုတီရီလင်ကမြောက်ပိုင်းကမ်းရိုးတက်မှာကြာတာရင်းကငါးဖန်သမားတွေကတွေ့ခဲ့တာဖြစ်ကြောင်းတီရီလင်ကရေတက်ပြောခွင့်ရကဒီကနေ့မှပြောလိုက်တာပါအဲ့ဒီနောက်မှာဒုက္ခသည်တွေစီးလာတဲ့လှေကိုရေတက်စစ်သင်းမောတွေနဲ့တီရီလင်ကအရှိတ်ဘက်ကမ်းရိုးတက်မှာရှိတဲ့ရေတက်စခန်းကိုဆွဲလာပြီးတော့အဲ့ဒီမှာထိမ့်သိမ်းစောင့်ရှောက်ပေးထားတယ်လို့လည်းပြောပါတယ်2019ခုနှစ်ကစလို့ရခိုင်ပြည်နယ်အတွင်းစစ်တပ်ရဲ့နေမြေရှင်းလင်းမှုကြောင့်ရိုဟင်ဂျာဒုက္ခသည်တပ်တန်းလောက်ဟာအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးခိုလုံခဲ့ကြတာပါ။အဲဒီနောက်မှာရိုဟင်ဂျာဒုက္ခသည်တွေဟာပိုပြီးကောင်းမွန်တဲ့ဘဝတွေကိုရှာဖွေဖို့အတွက်ပင်လယ်ပြင်တွေကိုဖြတ်ပြီးတော့အိမ်နီးချင်းနိုင်ငံတွေကိုတွားရောက်ဖို့ကြိုးစားလေ့ရှိကြပါတယ်။2022ခုနှစ်အတွင်းတုန်းကလည်းတီရီလင်ကရေပိုင်နဲ့အတွင်းလှေနဲ့မျောနေတဲ့ရိုဟင်ဂျာ100လောက်ကိုကယ်တင်ခဲ့ရပါသေးတယ်။ရိုဟင်ဂျာဒုက္ခသည်တွေဂုံတိတ်ခါရှိရှိမြန်မာနိုင်ငံမှာပြန်နေအခြေချနေထိုင်နိုင်ရေးနိုင်ငံတကာကပါဝိုင်းဝန်းကြိုးပမ်းခဲ့ပေမဲ့2021ခုနှစ်မှာစစ်တပ်ကထပ်ပြီးတော့အာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းဒီကြိုးပမ်းမှုတွေအကောင့်ထဲပေါ်လာဖို့ပို့ပြီးတော့အခက်အခဲကြုံနေခဲ့ရပါတယ်ရှင
်။တရုတ်နိုင်ငံပိုင်းကိုဗိုင်းအုပ်ချုပ်ခွင့်ရမကာအိုမှာကဏ္ဍမျိုးစုံအောင်လုပ်ဖို့တရုတ်သမ္မတကပြောလိုက်ပါတယ်။ပေါ်တူဂီကိုလိုနီလက်အောက်ကနေတရုတ်ပြည်မှာကြီးလက်ထက်ကိုပြန်ပေးခဲ့တာ25နှစ်ပြည့်တဲ့ထိမ်းမက်ပွဲမှာတရုတ်သမ္မတရှီဂျင်ပင်ကပြောကြားခဲ့တာပါဟောင်ကောင်အုပ်ချုပ်ရေးမှူးဆမ်ဟူဖိုင်ကလည်းဒေသရင်းနယ်မြေပိုင်းခြားရင်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေမှာဟန်ချက်ညီညီညှိနှိုင်းဆောင်ရွက်သွားဖို့အလေးနက်ထားကတိပြုလိုက်ပါတယ်1999ခုနှစ်မှာတရုတ်နိုင်ငံပိုင်းဖြစ်ခဲ့ပြီးနောက်မကာအိုဟာကမ္ဘာအကြီးဆုံးလောင်ကစားဝိုင်းတွေရဲ့အချက်အချာဖြစ်လာပြီးတရုတ်ပြည်မှာကြီးမားခီးသွွားအမြောက်များကိုလည်းဆွဲဆောင်နိုင်ခဲ့ပါတယ်ပြီးခဲ့တဲ့5နှစ်အတွင်းမကာအိုရဲ့စီးပွားရေးတိုးတက်လာမှုနဲ့နိုင်ငံတကာဩဇာလွှမ်းမိုးမှုအားကောင်းလာမှုကိုတရုတ်သမ္မတရှီဂျင်ပင်ကချီးကျူးခဲ့ပြီးပုံမကောင်းမွန်တဲ့မကာအိုဒေသကိုတည်ဆောက်နိုင်ဖို့အတွက်တကမ္ဘာလုံးကအရေးချင်းရှိတဲ့သူတွေကိုဆွဲဆောင်နိုင်ဖို့နဲ့နိုင်ငံတကာအခမ်းအနားတွေကိုချက်ထွင်ဖို့ကိုလည်းတိုက်တွန်းခဲ့ပါသေးတယ်ခင်ဗျာ မင်္ဂလာညချမ်းမသောရရှိများခင်ဗျ VOA American အတန်ကနေဒီဇင်ဘာ20ရက်တောက်ကြညနောက်ဆုံးရအထူးကြဆုံးသတင်းတွေကိုမက်ခင်လေးနဲ့ပြောပြပေးခဲ့တာပါအခုလဲစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာပါပထမဆုံးကတော့အန်းချေဆိုင်ရခိုင်စစ်တိုင်းဌာနချုပ်ကြီးကိုအေးကဒီနေ့အပီးသိမ့်ပိုက်လိုက်တာပါရခိုင်ပြည်နယ်လေပိုင်းအန်းမြို့ချေဆိုင်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုအရခတ်တက်တော်အေးကဒီနေ့ဒီဇင်ဘာ20ရက်နေ့မှာသိမ့်ပိုက်လိုက်ပါတယ်ရခိုင်တောင်ပိုင်းကဂွားမြို့ကိုလည်းအေးကဆက်ပြီးထိုးစစ်ဆင်နေကစစ်ကောင်စီတပ်စခန်းတချို့ကိုသိမ်းပိုက်နိုင်ခဲ့တယ်လို့အေးအရခတ်တပ်တော်ဘက်ကပြောလိုက်ပါတယ်။ဒီရခိုင်စီရေးပဋိပက္ခနောက်ဆုံးအချိန်ကြီးရန်ကုန်ကပြေပို့လာတဲ့တဲ့င်းကိုခြေခံပြီးကိုရန်နိုင်ပြောပြပေးပါအောင်ခင်ဗျာ
။စစ်တပ်ရဲ့နောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုအရခတ်တပ်တော်အေးဘက်ကလမ်းနဲ့ချီထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတဲ့နောက်ဒီနေ့ဒီဇင်ဘာ20ရက်နေ့တောက်ကြနေနေ့လယ်မှာတော့သိမ်းပိုက်လိုက်ပါတယ်။လက်ရှိမှာအမ်းမြို့နယ်တစ်ခုလုံးကိုအေအေကထိမ့်ချုပ်ထားနိုင်ပြီလို့အရခတက်တော်ပြောခွင့်ရခိုင်သူခကဗီဒီယိုကိုအတည်ပြုပြောပါရယ်
။အော်ဟုတ်ကဲ့ပါခင်ဗျာ။အိုးဒီနေ့2024ခုနှစ်ဒီဇင်ဘာလ20ရက်နေ့ဒီနေ့လေ12နာရီချိန်မှာအမ်းမြို့အခြေစိုက်ဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်နပ်ပခတစ်ခုလုံးကိုဟိုကျွန်တော်တို့အရခတက်တော်ကဟိုအပိသသိမ့်ပိုက်ထိမ့်ချုပ်ထားနိုင်ပြီဖြစ်ပါတယ်။
နောက်ပိုင်းတိုင်းစစ်ဌာနချုပ်ရဲ့တိုင်းစစ်ဦးစီးအရာရှိနဲ့ဒူတိုင်းမှုတို့ကိုလည်းဖမ်းဆီးရမိထားတယ်လို့ခိုင်သူခကပြောပါရယ်
။ဒီနဘခရဲ့ဒူတိုင်းမှုဗိုလ်မှူးချုပ်တောင်းထွန်းနဲ့ဒီနဘခရဲ့တိုင်းစစ်ဦးစီးဗိုလ်မှူးချုပ်ကြိုကြိုတန်းတို့ကိုလည်းပဲဟိုဖမ်းဆီးရမိထားပြီးဖြစ်ပါတယ်။ဟိုတချို့ထွက်ပြေးလွတ်မြောက်နေတဲ့ဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေကိုလည်းဟိုလိုက်လံရှေမုံဖမ်းဆီးလျက်ရှိပါတယ်။ဟိုဒါကြောင့်မို့လို့ဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်အခြေစိုက်တဲ့ဒီအမ်းမျိုးနေတစ်ခုလုံးကိုကျွန်တော်တို့အရခတပ်တော်ကဟိုအပိသသိမ့်ပိုက်ထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ
်မြမစစ်တပ်ရဲ့စစ်တိုင်းဌာနကြီးတစ်ခုကိုညီနောင်မဟာမိတ်သုံးဘွယ်ဘက်ကဒုတိယအကြိမ်သိမ့်ပိုက်နိုင်ခဲ့တာဖြစ်ပါတယ်အရှေ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုကိုကန့် MMDA တပ်တွေကအခုနှစ်2024ဩဂတ်လဇန်ပိုင်းမှာသိမ်းယူခဲ့ပါတယ် အခုတစ်ခါမှလည်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုအေဘက်ကတင်လိုက်တာကြောင့်စစ်ကောင်စီအနေနဲ့ဒုတိယမြောက်စစ်တိုင်းကြီးတစ်ခုကိုထပ်မံဆုံးရှုံးခဲ့တာဖြစ်ပါတယ်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကနေလက်လက်ချတဲ့ရာနဲ့ချီတဲ့စစ်ကောင်စီတပ်သားတွေရဲ့ရုပ်သံဖိုင်တွေကိုလည်းအေဘက်ကထုတ်ပြန်ထားပါတယ်။ရခိုင်မြောက်ပိုင်းမောင်းတော်မြို့နယ်တိုက်ပွဲမှာလည်းစစ်ကောင်စီတပ်သားအများပြားထိခိုက်ဒဏ်ရာရတာနဲ့အလံပြူထောင်လက်လက်ချအညံ့ခံတဲ့ရုပ်သံတွေအမတ်ဆောင်ကစစ်စေးကိုကဲမှုဌာနချုပ်ဝမှုချုပ်သူရိန်ထွန်းနဲ့အရာရှိစစ်သည်အများပြားဖမ်းဆီးခံရတဲ့ပုံတွေနဲ့အမတ်20နှစ်ချင်းမြန်တပ်မဌာနချုပ်တပ်မခ20နှစ်တပ်မမှုဗိုလ်မှူးကြီးအောင်နေမျိုးကိုဒီဇင်ဘာ18ရက်နေ့နေ့လယ်ပိုင်းကရခိုင်ပြည်နယ်မောင်းတော်မြို့မှာအသေးဖမ်းဆီးရမိတဲ့အကြောင်းတွေကိုအေဘက်ကထုတ်ပြန်ထားပါတယ်။တစ်ချိန်တည်းမှာပဲရခိုင်တောင်ပိုင်းကဂွားမြို့နယ်မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ကွာမျိုးနယ်တဲကစစ်တပ်ရဲ့ခမရ96နှစ်နဲ့ခမရ963တပ်နှစ်ခုမှာ963ကိုအေဘက်ကမနေ့ကအပီးသိမ်းပိုက်လိုက်ပြီလို့ရခိုင်တောင်ပိုင်းစီရေးစောင့်ကြည့်နေသူတူကပြောပါတယ်။အဲ
ခမရ96နှစ်နဲ့963အားတက်တဲ့တက္ကသိုလ်ရေးစင်တွေလို့ပြရတယ်။အမ963ကိုတော့မနေ့ညာပြန်မှာအပီးသိမ်းလိုက်ကြတယ်နော်။ညာပိုင်းမှာဝင်ပြီးသိမ်းအားလုံးအပီးစင်အဲ963တင်နေကြတယ်အဲရေရုပ်မှာရှိတဲ့ရေစကားတွေကိုလည်းအပေါင်းအားဖက်တဲ့တို့ကဖြည့်ဆုံးလိုက်လို့ပြရတယ်အခုဆိုလို့ရှိရင်တို့ဒီငွားချောင်းနဲ့တဲ့ရင်တစ်ခုပဲကြတယ်အဲဒီငွားချောင်းနဲ့ကိုလည်းအားဖက်တဲ့တို့ကထိုးစစ်ရှင်တွေတို့တိုက်ပွဲတို့တို့ပြင်းထန်နေ
အေကတင်လိုက်တဲ့ခမရ963ဟာဂွားနဲ့ AR ဂျာမာရှိတဲ့တိုင်ရင်တစ်ခုဖြစ်ပါတယ် AR ဘက်ကနေစစ်ကူတွေမလာနိုင်အောင်963အပါဝင်ရခိုင်ရုံးမပေါ်ကစစ်ကောင်စီတပ်စခန်းတွေကိုအေဘက်ကတိမ့်ပိုက်ပိတ်ဆို့ထားတာဖြစ်တယ်လို့လဲစေးဆောင်ကြည့်သူတွေကပြောပါရယ်လက်ရှိမှာတော့အေအနေနဲ့ဂွားနဲ့ဂျင်းတလီဂျားမာရှိတဲ့လက်ကျန်ခမရ96နှစ်တိုင်ရင်ကိုဆက်လက်ထိုးစစ်ဆင်နေပါရယ်စစ်တပ်ဘက်ကလည်းလေကြောင်းရေကြောင်းတွေကနေအပြင်းထန်ခုခံနေတယ်လို့ရခိုင်တောင်ပိုင်းစေးဆောင်ကြည့်နေသူတူကပြောပါရယ်အဲ
အခုလက်ရှိမှာတော့တို့ဒီ96နှစ်တိုင်ရင်ခုကျန်နေအဲ့ဒီတိုင်ရင်ကိုလည်းအားဖက်တဲ့သူကထိုးစစ်ဆင်နေတာရှိတယ်အဲဒီစက်ကောင်စီတရားတို့ကြည့်ရလေပူပေါင်းဝေခုခိုင်းတာရှိတယ်အဲမနေ့စောစောကပဲပြီးတော့ရေချောင်းကနေပြီးတော့အဲနေပြီးကလက်လက်ကြည့်နေလမ်းပြနေတယ်မြို့ပေါ်ရက်ပွဲတွေရောချင်းပြီးတော့ဟိုနေအင်းချုပ်မိလောင်နေတာရှိတယ်မြို့ပေါ်မှာအဲပြီးတော့မှလေရင်ကလည်းတို့ဘုံကြည့်တာရှိတယ်နောက်မြေပြင်ကလည်းလက်လက်ကြည့်နေနေလမ်းပြနေတာရှိတယ
်2023ခုနှစ်နိုမာ23ရက်နေ့ကစလို့စစ်တပ်နဲ့အေဂျာတကြောပြန်တိုက်ပွဲတွေပြန်ဆခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်အတွင်းကမြို့နယ်73ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တွေကိုအေအေဘက်ကသိမ်းပိုက်ခဲ့ပါတယ်။ဒီလာထဲမှာလည်းတောင်ကုန်းမောင်းတော်နဲ့အမ်းမြို့နယ်တွေကိုသိမ်းပိုက်ခဲ့တာဖြစ်ပါတယ်။လက်ရှိမှာတော့ဂွားမြို့နယ်ကိုဆက်လက်ထိုးစစ်ဆင်နေပြီးတော့ကြောက်ဖြူမန်အောင်နဲ့စစ်တွေမြို့နယ်တွေကိုအေအေဘက်ကပိတ်ဆို့ထားပါတယ်။ရခိုင်ပြည်နယ်တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတော့သတင်းတစုံတရာထုတ်ပြန်ထားတာမတွေ့ရသေးပါဘူးခင်ဗျာ။
အန်ချေဆိုင်ရခိုင်စစ်တိုင်းဌာနချုပ်ကြီးကိုအေးသိမ့်ပိုက်လိုက်တာကိုရနိုင်ပြပြခဲ့တာပါအခုတော့ကချင်ဘက်တိုက်ပွဲပြင်းထန်နေတဲ့ဗမော်ကနေမြို့ကနေထွက်ပြေးနေရတာပါကချင်ပြည်နယ်ဗမော်မြို့ကိုသိမ့်နိုင်ရင်ကချင်လက်မြောက်ရေးတပ်မတော် AKIA နဲ့ပူးပေါင်းတပ်ဖွဲ့တွေထိုးစစ်ဆင်နေတာဒီနေ့ဆိုရင်16ရက်ရှိသွားပါပြီဗမော်မြို့ထဲဗမော်တပ်ကတို့နောက်တရင်အဆင့်ခြေလျင်တရင်ခလာရ49နဲ့တမအဆင့်စစ်စင်ရဲ့ကဲမှုဌာနချုပ်စကခ27မှာတိုက်ပွဲပြင်းထန်နေလို့မြို့လူတွေရဲ့၃ပုံ၂ပုံလောက်ဟာနေရက်စွန့်ခွာထွက်ပြေးနေကြပါတယ်။ဗမာမျိုးတိုက်ပွဲသတင်းရန်ကုန်ကပေးပို့တာကိုအခြေခံပြီးကိုငင်းချမ်းပြောပြပေးပါအောင်ခင်ဗျာ
။ကချင်ပြည်နယ်ထဲကဒုတိယအကြီးဆုံးဖြစ်တဲ့ဗမာမျိုးကို KIA ကချင်တပ်နဲ့ပူးပေါင်းတပ်တွေသိမ်းနိုင်ဖို့ဒီဇင်ဘာလ၄ရက်နေ့ကစတင်ပြီးထိုးစစ်ဆင်တိုက်ခိုက်နေတာ။အခုဆိုရင်သတင်းနှစ်ပတ်ကျော်သွားပါပြီ။စစ်မျက်နှာ၃ဘက်ကနေတိုက်ခိုက်နေတဲ့အတွက်တိုက်ပွဲတွေဟာဒီကနေ့အထိပြင်းထန်နေတယ်လို့KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ
်။ဒီနေ့အတက်ဘဘောဒီနေ့ပြင်းနေဆိုတာကတော့ရှားပါလား။တော်တော်များများနေရာမှာဘာဟုတ်50ခွန်တို့50ခွန်တို့တက်တူချောင်းတို့ဟို20တက်တို့အဲနေရာတော့များပါလား။ဒါပေမဲ့ဒီနေ့ပြင်းထန်တာတော့ဘယ်နှတော့မှကြာလာတော့ပြည်စီကိုကိုရတော့မသိရသေးဘူးလား
။ဗမော်မြို့မှာစစ်စင်ရေးကုကဲမှုဌာနချုပ်စကခ27အခြေစိုက်ထားသလိုခြေလင်တရင်လေးရင်အမြောက်တက်တင်ကားတက်တွေအပြင်ဆက်သွယ်ရေးတက်ဆေးတက်အင်ဂျင်နီယာတက်စစ်မြေပြင်စစ်လက်နက်ပစ္စည်းတက်ထောက်ပံ့ရေးတက်စတဲ့လက်ယုံတက်ဖွဲ့တွေလည်းအခြေစိုက်ထားတဲ့မြို့ဖြစ်ပါတယ်16ရက်ရှိပြီဖြစ်တဲ့တိုက်ပွဲတွေအတွင်းစစ်တက်စခန်းတွေကိုမသိမ်းနိုင်သေးပေမဲ့ကင်းစခန်းတချို့ကိုသိမ်းထားနိုင်တယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်တန်းစခန်းတို့တတ်မှတ်နိုင်တဲ့လောက်စခန်းတင်တာတော့မရှိသေးပါဘူး 哦，都有军工厂，他那地方，我这里那里领导老细的，这个那是看路单蛮老的，三家咯，或者几家咯，我们家也对吧？
အခုလိုရေရှည်နှစ်ဖက်ဖြစ်နေတဲ့တိုက်ပွဲတွေအတွင်းစစ်တပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာ၊လေကြောင်းကဘုံကျဲတိုက်ခိုက်တာတွေနေ့စဉ်ရှိနေတဲ့အတွက်ဗမော်ဒေသခံတွေနေရဲစွန့်ခွာတိမ်းရှောင်နေရပါတယ်။လက်ရှိအချိန်မှာတော့ဗမော်လူဦးရေရဲ့၃ပုံ၂ပုံလောက်ဟာတိမ်းရှောင်နေရပြီးတချို့ရက်ွက်တွေမှာဒေသခံတချို့ကြန့်ရှိနေတယ်လို့လက်ရှိဗမော်မှာကြန့်ရှိနေသူတဦးကပြောပါဗမော်မျိုးခြေ
တွေကတော့ညိုရဲတဲ့ဝင်းကျင်တွေတော့အချိန်လေးမကောင်းဘူး။အကြီးကဖြစ်နေရတာကာလီဝန်ဘက်ဆန္ဒပြတာတွေဖြစ်တယ်။လုံကြီးဘက်တွေဖြစ်မယ်ပြောင်းကြည့်ကြတယ်ကျေမျိုးသုံးပုံနှစ်ပုံလောက်တော့ထပ်သွားပြီတပုံလောက်ကြံအောင်မပေါ့ပွင့်ကိုအိမ်ထဲမှာပဲနေရတာပုံပေါ်မျိုးမှာကြွားလို့လာလို့ရတဲ့ရက်ွက်တွေကတော့ပေါကုန်းကိုကိုတော့ယူကြီးဟန်တဲဗဟာဒီရှင်ကဒီရက်ွက်တွေကြွားလို့ရမှာကျန်တဲ့ရက်ွက်တွေကတော့ကြွားရေးလာရေးမကောင်းတော့ဘူးအဆိုးဆုံးကတော့ဆန်းနိုင်ပြရတာကာလီဝင်းဘက်နဲ့ဒီနှစ်မိုင်ကြောပေါ့ကြွားရေးလာရေးလည်းတော့အဆင်ပြေတော့ပိတ်ဆို့ကြတာပေါ့ဒီကနာလန်တစ်လျှောက်ပေါ့
2014ခုနှစ်ကကောက်ခံထားတဲ့လူဦးရေစည်ရင်းအရဗမော်မျိုးမှာနေထိုင်သူတသိန်း4000ခန့်ရှိတာပါလောလောဆယ်မြို့မှာကျန်နေသူတွေဟာမြစ်တစ်ဖက်ကမ်းကနေတခြားရက်ကိုထွက်ခွာနေစေရှိတာကြောင့်ထွက်သွားပြီးသူတွေကတော့မြို့ကိုပြန်ဝင်လို့မရဘူးလို့ပြောပါတယ်ဗမော်မြို့ရင်းတိုက်ပွဲတွေမှာတေဆုံးသူအရသား30လောက်ရှိနေပြီးထိခိုက်ဒဏ်ရာရသူ150လောက်ရှိနေတယ်လို့ကချင်အရက်ဖက်အဖွဲ့အစည်းတွေကဒီဇင်ဘာလ18ရက်နေ့ကထုတ်ပြန်ထားပါတယ်ကချင်ပြည်နယ်ဗမော်မြို့တိုက်ပွဲနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာတော့မရှိသေးပါဘူးခင်ဗျာ
ကချင်ဘက်မှာKIO ကချင်လူလည်တပ်ဘက်ကနေမြို့သိန်းနိုင်ရင်တိုက်ပွဲပြင်းထန်နေတဲ့ဗမော်ကမြို့ကန်တွေထွက်ပြေးနေရတာကိုနေချန်အပြေဆုံးပြပြပေးခဲ့တာပါအခုတော့မွန်ဘက်မှာတော့မိုးလက်လက်ကန်လေးဘွဲ့စစ်ရေးပူပေါင်းဖို့သဘောတူလိုက်ကြတာပါတခုတည်းသောမွန်တပ်တော်ပေါ်ထွန်းလာစေဖို့မွန်တော်လိုင်းတက်လေးဘွဲ့သဘောတူလိုက်ကြပါတယ်မွန်ပြည်သူတွေရဲ့ဆန္ဒအရဘုံရန်သူကိုချိန်မုန်းနိုင်အောင်ပူပေါင်းလိုက်တာလို့မွန်တော်လိုင်းတပ်ဖွဲ့တွေက VOA ကိုပြောပါတယ်ဒီမွန်တော်လန်ရေးပူပေါင်းတပ်ဖွဲ့အကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးမဆုမုံပြပြပေးပါအောင်ခင်ဗျာ
မွန်ပြည်လူမျိုးရေးတပ်တော် MLA မွန်မျိုးသားလူမျိုးရေးတပ်မတော် MNLAAD မွန်ပြည်ကာကွယ်ရေးတပ် MSDF နဲ့မွန်ပြည်တော်လန်ရေးတပ် MSRF စတဲ့မွန်အဖွဲ့၄ဖွဲ့ကတခုတည်းသောမွန်တပ်တော်ဖြစ်နေပေါင်းစည်းဖို့သဘောတူလိုက်ကြပြီဖြစ်ပါတယ်ဒီဇင်မာလာ18ရက်နေ့ကတော်လန်ရေးနယ်မြေတစ်ခုမှာစီရေးဆိုင်ရာပူပေါင်းဆောင်ရွက်ရေးအစည်းအဝေးတစ်ရပ်ပြုလုပ်ပြီးတော့ဒီဇင်မာလာ19ရက်နေ့မှာပူရဲကြေညာချက်ထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်။အဖွဲ့၄ဘွဲ့ပေါင်းပြီးတော့ပထမအဆင့်အနေနဲ့ပူရဲစီရေးလှုပ်ရှားမှုတွေလှုပ်ဆောင်သွားမယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့မွန်ပြည်လူမျိုးရေးတပ်တော် MLA ရဲ့စစ်အရာရှိယုံမဟာမိတ်ဆက်ဆံရေးဌာနဌာနမှူးပညာမင်းကန်စီက VOA ကိုအခုလိုပြောပြပါတယ
်မွန်တပ်ဖွဲ့တွေကအကွဲကွဲပြပြနဲ့လှုပ်ရှားနေတယ်ဆိုရင်နံပါတ်၁ပြည်သူလူထုမွန်ပြည်သူလူထုအနေနဲ့ထောက်ခံအားပေးဖို့ကိုရရှိမှာမဟုတ်ပါဘူးနောက်ပြီးတော့လည်းအားကောင်းကောင်းနဲ့ကျွန်တော်တို့လှုပ်ဆောင်နိုင်မှာမဟုတ်ပါဘူးအဲ့ဒါကိုကျွန်တော်တို့ကရည်ရွယ်ပြီးတော့ကိုမွန်ပြည်နယ်မှာနောက်ဆုံးဘလို့ဖြစ်ဖြစ်မွန်တော်လိုင်းတစ်ခုတည်းရှိရမယ်ဆိုတဲ့မူဝါဒကိုကျွန်တော်တို့တပ်ဖွဲ့၄ခုစုံပြချက်ချလိုက်တာဖြစ်ပါတယ
်မွန်ပြည်သူတွေဖြစ်စေခြင်းနဲ့ဆန္ဒအတိုင်းဘုံရန်သူကိုချိန်မုံနိုင်မှုရည်ရွယ်ပါတယ်လို့မွန်ပြည်ကာကွယ်ရေးတပ် MSDF တပ်မှူးဒေါက်တာတိရိမွန်ချန်းကလည်း VOA ကိုအခုလိုပြောပါတယ်
။သကွေးတပြန်စီသတိချန်းစီဟိုတိုက်ပွဲဝင်နေရင်တော့ဘုံရန်သူကိုဘယ်တော့မှဟိုအမြင့်ပြချိန်မုံနိုင်မဟုတ်ဘူး။ဒီတောင်ပိုင်းစစ်ပြည်တပ်မှရှိတဲ့မွန်ပြည်နယ်နဲ့တိုင်းပြည်သားအကြီးတွေမှပြူဟာမြောက်စစ်စင်ကြီးတွေဆင်နွှဲနိုင်ဖို့အထက်လက်နက်ကိုင်တပ်ဖွဲ့တွေအထူးသဖြင့်မော်လက်နက်ကိုင်တပ်တွေတစုတစည်းတီစုဖွဲ့ပြီးတော့ပြူဟာမြောက်ပူပေါင်းဆောင်ရွက်ပြီးတော့တိုက်ပွဲဝင်နိုင်ရင်တော့အောင်မြင်မှုကပိုပြီးတော့ဟိုကောင်းလာမယ်။
တကွဲတပြားဖြစ်နေတဲ့မွန်တော်လန်ရေးတပ်ဖွဲ့တွေတစုတစည်းတည်းဖြစ်လာအောင်ပြီးခဲ့တဲ့နှစ်ကလည်းဆွေးနွေးခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးအခုတစ်ခေါက်စီလုံးမှုရခဲ့တာနဲ့ပတ်သက်လို့ MSDF တပ်မှူးဒေါက်တာတီရီမွန်ချန်းကအခုလိုပြောပြပါဗျ
ကျောင်းကျောက်ကျောက်ပေါ်ပေါက်လာခဲ့တဲ့မော်လက်နက်ကိုင်တပ်တွေဟိုရှိလာတဲ့နေ့အမြန်မွန်ပြည်သူလူထုကလည်းမော်လက်နက်ကိုင်တပ်တွေအားလုံးတစုတစည်းတည်းဖြစ်အောင်ဆိုပြီးတော့စန္ဒပြောပြတာတို့နောက်ပြီးတော့တိုက်တွန်းတာတို့လည်းဟိုရှိလာခဲ့တယ်ချုပ်ပြီးတော့ပြောရရင်တော့အခုမျက်မှောက်ပေါ်ပေါက်နေတဲ့စီရေးနိုင်ငံရေးအခြေအနေရဲ့တောင်းဆိုမှုကြောင့်ရေဘုန်းတော်ပြောမိမိတို့မွန်ပြည်တွင်းပြည်ပမှာရှိတဲ့မွန်ပြည်သူတွေရဲ့တောင်းဆိုချက်အရာပေါ့နော်ဒါကြောင့်ပဲဒီလိုမျိုးပူပေါင်းဖို့စူးစမ်းပြီးတော့ဟိုဆွေးနွေးသဘောတူညီချက်ရရှိခဲ့ကြပါ
မွန်မျိုးသားလူမျိုးရေးတပ်မတော် MNLAAD မွန်ပြည်လူမျိုးရေးတပ်တော် MLA မွန်ပြည်ကာကွယ်ရေးတပ် MSDF နဲ့ မွန်ပြည်တော်လှန်ရေးတပ် MSRF တို့ဟာ2021ခုနှစ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းຫນွေဦးတော်လှန်ရေးနဲ့အတူပေါ်ပေါက်လာတဲ့ကာကွယ်ရေးတပ်တွေဖြစ်ပါတယ်ရှင်
။မွန်ဘက်မှာမွန်လက်နက်ကိုင်းလေးဘွဲ့စီးပူးပေါင်းမှုသဘောတူလိုက်တာမဆုမွန်ပြပြခဲ့တာပါ။အခုတော့မြန်မာပြည်ထိုင်းမှာအာဆီယံဥဆောင်နိုင်ငံကြီးဝင်ကြီးတွေအလေးနဲ့ဆွေးနွေးခဲ့ကြတာပါ။ဘန်ကောက်မြို့မှာမြန်မာပြည်အရှေ့တောင်အရှာနိုင်ငံများအဖွဲ့အာဆီယံရဲ့အခုအရင်နဲ့နောက်ဥက္ကဋ္ဌသုံးနိုင်ငံအတူကောက်အင်္ဂလိပ်လို Trigger လို့ခေါ်တဲ့အဖွဲ့ရဲ့အလွတ်တဘောဆွေးနွေးပွဲကိုဒီနေ့ကျင်းပခဲ့ကြပါတယ်။အခုလက်ရှိအာဆီယံဥက္ကဋ္ဌလာအိုစ်အရင်ဥက္ကဋ္ဌအင်ဒိုနီးရှားနဲ့လာမယ့်ဥက္ကဋ္ဌမလေးရှားတို့ကနိုင်ငံကြီးဝင်ကြီးတွေဥဆောင်ထုတ်တဲ့ဒီဆွေးနွေးပွဲကိုမြန်မာနိုင်ငံကြီးဝင်ကြီးကတော့မတက်ရောက်နိုင်ခဲ့ပါဘူး။ဒီဆွေးနွေးပွဲထူးခြားတာကိုဘန်ကောက်ရောက်နေတဲ့ VOE ချီတန်း Editor ဦးသိန်းထက်ဦးကိုမေးထားတဲ့မိတ်သန့်စင်ပြောပြပေးပါအောင်ခင်ဗျာ။
ဒီနေ့ဒီဇင်ဘာလ20ရက်နေ့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာအာဆီယံနိုင်ငံတွေရဲ့မြန်မာနိုင်ငံအရေးအလို့သဘောညှိနှိုင်းဆွေးနွေးပွဲကိုကျင်းပနေပါလေ။ဘယ်နိုင်ငံတွေပါဝင်ပြီးတော့ဘလို့အကြောင်းအရာတွေဆွေးနွေးလဲဆိုတာကိုဦးသိန်းထိုင်ဦးသိသလောက်ပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့မိတ်ဆက်တွေခင်ဗျာ။အနည်းဆုံးအာဆီယံဖွဲ့ဝင်နိုင်ငံ9နိုင်ငံနဲ့မြန်မာအရေးစီဝင်စားတဲ့ပြင်ပနိုင်ငံ3နိုင်ငံကပါဝင်တက်ရောက်တယ်ဆိုပြီးတော့အင်ဒိုနီးရှားနိုင်ငံကြားရေးဝန်ကြီးဌာနကပြီးခဲ့တဲ့ရက်ပိုင်းကပဲပြောဆိုထားပါတယ်။ကျွန်တော်တို့သိသလောက်တော့စင်ကာပူ၊မလေးရှား၊ဖိလစ်ပိုင်လာဒီနိုင်ငံသားဝင်ကြီးတွေလည်းတက်ရောက်ပါတယ်မြမအရေးကိုဖြည့်ရှင်းတဲ့နေရာမှာဘက်ဆုံပါဝင်တဲ့ဆွေးနွေးပွဲပေါ်ပေါက်ရေးကိုအာဆီယံနိုင်ငံတွေအလေးထားဆွေးနွေးခဲ့တယ်ဆိုပြီးတော့ထိုင်းနိုင်ငံသားဝင်ကြီးဌာနအာဆီယံရေးရညွှန်ကြားမှုချုပ်ကဒီနေ့ဇင်းသားရှင်းလင်းပွဲမှာပြောပါတယ်ဒီလိုဆွေးနွေးပွဲပေါ်ပေါက်ရေးကိုထောက်ခံတဲ့အကြောင်းစင်ကာပူနိုင်ငံသားဝင်ကြီးကလည်းအစီအစဉ်မှာကြေညာချက်ထုတ်ပါတယ်ပြီးခဲ့တဲ့သတင်းထဲမှာကြားလိုက်ရသလိုပဲဒေါန်ဆန်းစုကြည်ကိုလွှတ်ပေးဖို့လည်းသူကတောင်းဆိုပါတယ်2025အာဆီယံလက်ကျဥပဒေဥပဒေဖြစ်လာမဲ့မလေးရှားနိုင်ငံနိုင်ငံသားဝင်ကြီးကတော့မြမအကြီးမှာဘလို့ချင်းကပ်တိုင်တွယ်ဖြစ်တယ်ဆိုတာ၄ခုသိနေမဲ့အကြောင်းတော့ပဲကြီးညာချက်ထုတ်ပြန်ထားပါတယ်အဓိကကတော့ဒီအလို့သဘောဆွေးနွေးပွဲကလာဟုနိုင်ငံကကမတ်ကလုပ်ပြီးတော့ထိုင်းနိုင်ငံကအင်စီဖြစ်ကျင်းပါတဲ့အစီအစဉ်ပေါ့မြမအကြီးအာဆီယံရဲ့ဘုံသဘောတူညီချက်တွေအကောင့်ထဲအပေါ်နိုင်သေးတဲ့အချက်တွေအကောင့်ထဲပေါ်လာအောင်ဘလို့တိုက်တိုက်ကျွန်တော်လုပ်မလဲဆိုတာ၄ခုဒီလိုက်ချာကြတဲ့အစီအစဉ်ပါခင်ဗျာ
ဟုတ်ကဲ့ရှင်မနေ့ကဒီအင်းကြီးချင်းနိုင်ငံတွေနဲ့မြန်မာနိုင်ငံနဲ့ဆွေးနွေးပွဲမှာဆိုရင်စစ်ကောင်စီနိုင်ငံသားရေးဝင်ကြီးဦးတန်းဆွေကရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရှင်းပြသွားတယ်လို့သိရပါတယ်ရှင်။အာဆီယံနိုင်ငံတွေဘက်ကရောသဘောထားဘလို့ရှိပါလဲရှင်
။ဟုတ်ကဲ့စစ်ကောင်စီနိုင်ငံသားရေးဝင်ကြီးကဒီရွေးကောက်ပွဲမှာပါတီ53ပါတီမတ်ပုံတင်ထားတယ်ဆိုပြီးတော့ပြောတယ်အားလုံးပါဝင်နိုင်မှုတွေကားဖွင့်ထားတယ်လို့ပြောတော့အင်းကြီးချင်းနိုင်ငံတွေရဲ့သဘောထားကတော့ဂျီဘုံရအပြင်အကောင့်ဘက်ကိုတုံ့ပြန်ကြတယ်ဆိုပြီးတော့ထိုင်းနိုင်ငံရဲ့ဝင်ကြီးကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့မြမအကြီးကိုစဉ်းစားတဲ့အခါမှာအင်းကြီးချင်းနိုင်ငံတွေကသူတို့အပေါ်ရိုက်ခတ်လာတဲ့ဝင်တို့ဝင်ပို့ရော့သွားဖို့အရွေးတကူလမ်းစာတကူရဖို့ဆိုတာမျိုးကိုပဲအာရုံစိုက်နေလို့ထင်ပါတယ်။အာဆီယံနိုင်ငံတွေကိုယ်တိုင်ကလည်းနိုင်ငံရေးစနစ်မှာလူထုစံတန်းနဲ့ရွေးကောက်ပွဲအဓိကကျတယ်ဆိုတာမျိုးနိုင်ငံတိုင်းမှာရှိတာတော့မဟုတ်ပါဘူး။ဒါသိတဲ့အတိုင်းပဲလာအိုနိုင်ငံတို့ဗီယက်နမ်နိုင်ငံတို့ဆိုရင်တပါတီစနစ်နောက်ကမ္ဘောဒီးယားဆိုရင်လည်းတိုက်ခံရှင်သန်ခွင့်မရှိသလောက်ထိကျုပ်ထားတဲ့နိုင်ငံမှာဘရူနိုင်းဆိုရင်လည်းဘီယင်စနစ်နဲ့1960နှစ်နောက်ပိုင်းမှာရွေးကောက်ပွဲဆိုတာမရှိဘူးလို့တော့မှရင်းနေကြရေးခံရတဲ့နိုင်ငံမှာဆိုတော့ရွေးကောက်ပွဲမှာဘသူတွေပါဝင်သင့်တယ်လွတ်လပ်မြတ်တာလားဆိုတာတဲ့လက်ရှိဖြစ်နေတဲ့အနေအထားကနေပြီးတော့အပြောင်းအလဲလမ်းစာတစ်ခုဖြစ်နိုင်သလားဆိုတာကိုအင်းကြီးချင်းနိုင်ငံလေးစဉ်းစားကြတယ်လို့ထင်ပါတယ်။ဘာဖြစ်ဖြစ်ဒီဆွေးနွေးပွဲတွေကမြန်မာနိုင်ငံအရေးအကြက်တက်ဖြစ်ခြင်းရေးကတခါတည်းနဲ့ပြီးသွားမယ်အစည်းအဝေးတွေတော့မဟုတ်ပါဘူး။အာဆီယံရဲ့ဩဇာတက်ရောက်မှုဒေတာရင်းအဖွဲ့ CG ရဲ့ဘလောက်ထီအောင်လုံးနိုင်မလဲဆိုတော့စမ်းသက်စိန်ခေါ်ကဲဆန်းနဲ့ဆွေးနွေးပွဲတွေလို့ပြောရမှာပါခ
င်ဗျာမြမကြီးထိုင်းမှာအာဆီယံဥဆောင်နိုင်ငံကြီးဝန်ကြီးတွေဆွေးနွေးခဲ့တာကိုသိန်းထက်ကိုမိတ်တန်စင်မေးခဲ့တာပါအခုတော့ဒုတိယပိုင်းဖြစ်ဒီအမျိုးသမီးကန္တနဲ့နောက်အမေရိကန်တခွင်နောက်သိပ္ပံနဲ့နေပညာကန္တတွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေမှာဆိုရင်မနေ့6နာရီကနေ9နာရီထိထုတ်လွှင့်နေ VOA မနေ့ခင်းရေဒီယိုအစီအစဉ်ပထမပိုင်းနာရီဝက်ကိုတော့လိုင်းတူနဲ့ဖမ်းယူနိုင်တာပါ။လိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 9533ညာတို့ကနေဖမ်းယူနိုင်ပါတယ်။Viewing ညာချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11603ည ိုင်းဒိုမီတာ30 kHz 6963ညတို့အပြင်ပထမပိုင်းနိုင်ဝင်နဲ့စနေတင်းဝင်မှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။အစီအစဉ်အစဆုံးကိုလူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ပန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ကနေတောက်ကြညာပိုင်းအစီအစဉ်တွေကိုည7:00နာရီတိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာတော့သုတဆုံလင် American တခွင်နဲ့သိပ်ပန်နဲ့ဤပညာအပတ်စဉ်ကဏ္ဍတွေမတိုင်ခင်အမျိုးသမီးကဏ္ဍပထမပါဒီတစ်ပတ်မှာတော့ပဋိပက္ခတွေကြားအယက်သားထိခိုက်သေးခြင်းမှုကိုပြောထားပါတယ်ဆေးရနာသိမ့်မှုနောက်ပိုင်းမှာလက်နက်ကင်ပဋိပက္ခတွေပုံမိုကျယ်ပြန့်လာနေတာနဲ့ညဒေသလိုက်ကိုရရွာပြည်သူတွေကိုကာကွယ်ပေးနိုင်မယ့်နည်းလမ်းတွေကိုစနစ်တကျပို့ပြီးစဉ်းစားပြင်ဆင်ဆောင်ရွက်သင့်တယ်လို့နိုင်ငံရေးနဲ့စီးရေးလိလာသုံးသပ်သူပမောက္ခဒေါ်မီဝင်းဘက်ကပြောပါတယ်အာဏာသိမ်းခဲ့တဲ့2020ခုနှစ်နောက်ပိုင်းအပြစ်မဲ့ကလေးငယ်တွေနဲ့မျိုးသမီးတွေပါဝင်ရတားထိခိုက်သေးခြင်းမှုတိုးလာနေတယ်လို့လည်းကုလသမဂ္ဂကသတိပေးထားပါတယ်ဒီရတားထိခိုက်မှုတွေရောနေအောင်ဒေသလိုက်ဘာတွေပြင်ဆင်လှုပ်ဆောင်သင့်ပါလဲပမောက္ခဒေါ်မီဝင်းဘက်ကိုမေးထားတဲ့မခင်ဖြူထေပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါတော်မီမီဝင်းဘက်ရှင် VW အတွက်ချိန်ပေးတာကျေးဇူးအများကြီးတင်ပါတယ
်ကျေးဇူးတင်ပါတယ်ကျမမစခင်ပေါ့နော်ပထမဆုံး disclaimer လေးပြောဖို့လိုအပ်ပါတယ်ကျမအနေနဲ့ဒီပြောသွားတဲ့ဥစ္စာတွေအားလုံးကကျမပုဂ္ဂိုလ်တယောက်အနေနဲ့ပြောတာပါဘယ်အဖွဲ့အမှကူစားပြီးပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ
်ဟုတ်ကဲ့ပါကျွန်တော်အဓိကတော့မီမီဝက်ဘက်ကိုအခုမေးချင်တာကတော့လေမြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဒါလက်လက်ကန်ပြပခါတွေကပို့ပြီးတော့ဆိုးဝါးလာတဲ့အရက်သားတေးတေးထိခိုက်မှုတွေလည်းပို့ပြီးတော့များလာတာတွေရှိနေပါတယ်ဆိုတော့ဒီစက်တင်ဘာလ18ရက်နေ့ကလောလောလတ်လတ်ကိုပဲကုလသမဂ္ဂကလည်းထောက်ပြသတိပေးတာရှိပါတယ်ဒါကဘာလဲဆိုတော့ဒီ2021စစ်တပ်အာဏာသိမ်းမှုနောက်ပိုင်း3နှစ်ကျော်ကာလအတွင်းမှာအသက်ဆုံးရှုံးသွားတဲ့အရက်သားဦးရေဟာ9000ကျော်ရှိတယ်လို့ပြောပါတယ်ဆိုတော့ဒီအဲထဲမှာအပြစ်မဲ့တဲ့ကလင်းငယ်တွေအများကြီးပါတယ်အမျိုးသမီးတွေလည်းပါတယ်မျိုးသားတွေလည်းပါတယ်ပေါ့လေဆိုတော့ဒီလိုထိခိုက်သေးခြင်းမှုတွေကဒါကဟိုရှေ့လျှောက်မှာလည်းဒီလက်နက်ကင်တိုက်ပွဲတွေကပို့ပြီးတော့ပြင်းထန်လာမယ်ဆိုလို့ရှိရင်ဒီလိုအရက်သားထိခိုက်သေးခြင်းမှုတွေကပို့ပြီးတော့ဖြစ်လာနိုင်မယ်အလားအလာရှိမယ်ဆိုရင်ပြင်ဆင်မှုတွေပေါ့နော်လောလောဆယ်မှာဟိုဘာတွေနဲ့အဓိကလုပ်လို့ရတာရှိမလဲရှင
်ဟုတ်ကဲ့ဟိုဘာလဲ local ပေါ့နော် local အခုအချိန်မှာနေရာတိုင်းကဘာလဲအဆုမလို့ရမှာစဉ်းစားရမှာနေရာတိုင်းကဘုံကျဲထိနိုင်တယ်နော်ဒီနေ့မဖြစ်ပေမဲ့လက်မနဲ့ဖန်ဟိုဖြစ်နိုင်တယ်နောက်ပြီးတော့သူတို့ကလည်းအခုဆိုလို့ရှင်သိတဲ့အတိုင်းပဲအစ်စ်မဖြစ်တဲ့နေရာမှာလည်းတွားပြီးတော့တမင်ကတွားပြီးတော့ဒုက္ခပေးတာရှိတယ်ဆိုတော့ဥပမာနေရာတိုင်းပေါ့နော်ကျေးရွာတိုင်းမြို့တိုင်းအားလုံးကတော့အခုအချိန်မှာဆက်ပြီးတော့ဒီဘုံခိုးလုံမှုပေါ့နော်အဘုံနဲ့ပတ်သက်ပြီးတော့ဒီလိုမျိုးဘယ်လိုမျိုးကာကွယ်ရမလဲဆိုတဲ့ဥစ္စာ plan ကတော့လိုအပ်လာပြီ you know ဒီလိုလာလို့ရှင်ဘယ်နေရာမှာပုံရမလဲပေါ့နော်များသောအားဖြင့်ကျွန်တော်တို့ဒီဥစ္စာအတွက်ကကျင်းနေရဘုံခိုးပဲကျင်းနေတူရမလဲဘယ်နားမှာတူရမလဲဒါကတော့ဒီ survey လုပ်ပြီးတော့ဘယ်နေရာမှာအကောင်းဆုံးလဲပေါ့နော်နောက်ပြီးတော့တူးတဲ့အခါမှာလည်းအဲ့ဒီဥစ္စာ camouflage you know မပေါ်လွင်အောင်အပေါ်ကနေပြီးတော့မတိနိုင်အောင်ဆိုပြီးတော့အဲ့လိုမျိုးတွေလုပ်ဖို့လိုအပ်တယ်နောက်ပြီးတော့ပြည်သူတွေကလည်းတခုခုဖြစ်လာပြီဆိုလို့ရှိရင်ဒီနေရာကိုဘယ်လိုသွားရမလဲဘယ်လိုတိတ်တိတ်သွားရမလဲဘယ်လိုသူတို့မတွေ့အောင်သူတို့သွားရမလဲဆိုတဲ့ဥစ္စာ plan တွေရှိလိုအပ်လာပြီနော်ဆိုတော့တခါတခုလိုမျိုးဖြစ်သွားတယ်ဆိုလူတွေကဟိုပြေးဒီပြေးနဲ့အဲ့ဒါအဲ့ဒီအချိန်မှာလည်းသူတို့တော်တော်ဒဏ်ရာရကြတယ်ဆိုအဲ့ဒီဥစ္စာလုံနိုင်ဖို့အတွက်လည်းနော်ကျွန်တော်တို့ဆိုလို့ရှိရင်ဖြစ်နိုင်မယ်ဆိုလို့ရှိရင်ပေါ့နော် practice လုပ်ပါတယ်လေ့ကျင့်ရတယ်နော်မဖြစ်ခင်တည်းကတကယ်ဟိုနင်းဒီဟိုဟိုနင်း disaster တိုင်းပေါ့ဗောနော်ဒီလိုမျိုး natural disaster ဒီတဘာဝဘေးအန္တရာယ်မဖြစ်ခင်အဲ့ဒီဥစ္စာအမြဲတမ်းကျွန်တော်တို့ဟိုဗာလဲဒီ plan အမြဲတမ်းလုပ်ထားတယ်ပြီးလို့ရှိရင်အဲ့ဒီ plan ကိုလူတိုင်းသိအောင်အတွက်ကို announce ဗာလဲ awareness ပေါ့နော် awareness campaign တွေလုပ်ပေးတယ်ပြီးလို့ရှိလို့ရှိရင်အဲ့ဒီဥစ္စာတွေကိုလေ့ကျင့်တာဆိုတော့လေ့ကျင်တာပါဆိုတခါတခုဖြစ်တယ်ဆိုလို့ရှိရင်ဒီကထောင်းကနေဖြစ်သွားပြီးတော့ဘယ်တော့မှဘယ်သွားမှဘယ်လိုစဉ်းစားမှမသိတော့အဲ့ဒီအချိန်မှာလေ့ကျင်နေရတယ်ဆိုလို့ရှိရင်ကိုယ့်ရဲ့ body ကအလိုလိုနားလည်ပြီးတော့သွားတာရှိ
ခုချိန်မှာတော့တကယ်ကိုထိရောက်ပြီးတော့မှစနစ်တကျတဲ့ပြင်ဆင်မှုမျိုးဖြစ်ပေါ်တော့လုံမယ်လို့ထင်ပါတယ်။ကျွန်မဒီပရိဘက်ခဖြစ်တဲ့နေရာတွေကသူဒေသခံတွေနဲ့စကားပြောဖြစ်တဲ့အခါမျိုးမှာဆိုလို့ရှိရင်သူတို့စီကကြားရတာသူတို့မှဘုံကူချင်းတော့ကောင်းကောင်းမရှိဘူးလို့ပြောပါတယ
်။
ဆိုတော့ဒါတွေကြားတော့လေဟိုအရက်သားတာမန်ရက်သားတွေအနေနဲ့ကြာတော့သူတို့အနေနဲ့ဘယ်လိုစလို့ဘယ်လိုလုပ်ရမလဲသိချင်မှတော့သိကြမယ်ဆိုတော့အဲ့ဒီဒေတာမှာရှိတဲ့သက်ဆိုင်ရာလက်နက်ကိုင်ဖွဲ့စည်းပဲဖြစ်ဖြစ်ဒီရက်ရွာစောင့်ရှောက်နေတဲ့ဖွဲ့စည်းပဲဖြစ်ဖြစ်တော့ပို့ပြီးတော့စနစ်တကျနဲ့ဘယ်လိုအခြေအနေတွေရှိမယ်ဆိုတာကိုတော့သူတို့နားလည်အောင်ရှင်းပြပညာပေးပြီးတော့ကူညီထောက်ပံ့မှုတွေတော့လိုအပ်တယ်လို့ထင်ပါတယ်ကိုယ့်ဘက်မှာရောဒီလိုပြင်ဆင်မှုတွေလုပ်နိုင်တဲ့အနေအထားမရှိနိုင်ဘူးလားရှင်
အာအဲ့ဒီဥစ္စာတော့ဒါ common sense ပါပဲဒီဥစ္စာတကယ်တော့အားလုံးတစ်ခါတည်းဟိုအခုဆိုလို့ရှိရင်လေးနှစ်ရှိတော့မယ်ဒီဥစ္စာခံစားနေရတာဆိုတော့သူတို့နည်းနည်းပါးပါးသိပါလေဒါပေမဲ့ကိုယ့်ရဲ့ data မှာပေါ့နော်ကိုယ့်ရဲ့ geography နဲ့ပတ်သက်ပြီးတော့အာမြေပြင်နဲ့ပတ်သက်ပြီးတော့ဘယ်နေရာမှာပူကောင်းမလဲဒါကတော့ local လောက်တော့မှရတယ်ကျမဒီကနေပြီးတော့ you know away ရနေပြောလို့မရဘူးဒါပေမဲ့ကျမဗါလေ principle ပြောနိုင်တာဟိုဟိုဗါလေသူတို့လေးမြန်မွားကြည့်လိုက်လို့ရှိရင် helicopter ကြည့်လိုက်မတွေ့အောင်နော်ဒါဘယ်လိုပုံနာရမလဲဆိုအဲ့လိုမျိုး camouflage ပေါ့နော်လုတ်ဖို့လိုအပ်တယ်နောက်ပြီးတော့ bomb က blast ဖြစ်တယ်ဆိုလို့ရှင်ဗျဂျင်းဂျင်းတွေမှာရှိလို့ရှင်ဒီဥစ္စာ blast မရှိဘူးပေါ့နော်အာအဲ့လိုမျိုးတွေပေါ့နော်လုတ်လို့ရတယ်လို့ကျွန်မပြောလို့ရတယ်ဒါပေမဲ့ပို့ပြီးအရေးကြီးတာတစ်ခါတယောက်နဲ့တယောက်နဲ့စီယုံပြီးတော့ပေါ့နော်ဒီ data ကနေက community အနေနဲ့ဘယ်လိုစနစ်တကျလုပ်မလဲဘယ်သူကနေပြီးတော့ဘယ်နားမှာဘယ်လိုကင်းဆောင်ပြီးတော့ဘယ်နေရာမှာဘယ်နှခ you know ဘသူကဘယ်အချိန်မှာကင်းဆောင်မယ်ပြီးလို့ရှိရင်ညဘက်မှာဆိုပို့တော်မှာဆိုသေးတယ်ညဘက်ကြလို့ရှိရင်အာဘသူကအဲ့မှာကင်းမှာသွားဆောင်ပြီးတော့ဘလို့နီးနဲ့ဒီ warning ပေးမလဲပေါ့နော်အဲ့ဒါတွေအဲ့လိုမျိုးစနစ်တွေသူတို့ဗာလဲတိဆောက်ဖို့လိုအပ်တယ
်ပြင်ဆင်မှုတွေလုပ်တဲ့အခါမှာရောဘလောက်များအခက်အခဲတွေကဘလို့တွေများကြုံတွေ့နိုင်ရတာမျိုးရှိနိုင်ပါလဲရှင
်အာတချို့ညပြောတာတော့နော်သူတို့မှာပတ်စံမရှိဘူးပေါ့နော်ငွေကြေးမရှိလို့မလို့အမှန်မှာတော့တော်တော်များများကလုတ်တဲ့ဥစ္စာကပူပေါင်းဆောင်ရွက်လို့ရှိရင်ကြော်လွားနိုင်တယ်တကယ်ပတ်စံလို့ရဲ့ဥစ္စာမဟုတ်ဆိုပါတော့ကျင်းတူရမယ်ကျင်းတူရမယ်ဆိုတဲ့ဥစ္စာက you know လူတိုင်းတူနိုင်တယ်နော်အဲဟုတ်တယ်ဗါလဲပစ္စည်းကိရိယာရှိလို့ရှိရင်တော့မြင်မြန်ဆန်ဆန်လုတ်နိုင်တာပေါ့နော်လွယ်လွယ်ကူကူဒါပေမဲ့လေဒီလူတယောက်ချင်းတယောက်ချင်း taking turn ပေါ့နော်တယောက်နဲ့တယောက်နဲ့ taking turn လုတ်ပြီးတော့ဒါတူးလို့ရှိလို့ရှိရင်ရောက်သွားတာပဲ you know အရင်တော့ဆိုဒီလိုပဲတူးတာပဲအရင်တော့ကိရိယာတွေမရှိတော့ဟာဒီလိုပဲတူးကြတာပဲ right ဆိုအဲ့လိုမျိုးလုတ်လို့ရတယ်နောက်တော့ now early warning system right early warning ဆိုတာကျွန်မပြောမယ်ဟိုဗါလဲရွာတွေကနေပြီးတော့တမိုင်နှစ်မိုင် away မှာနော်ကင်းဆောင်ရှိတယ် you know အဲ့မှာ take turnright ဒီညမှာဆိုလို့ရှိရင်9နာရီကနေပြီးတော့12နာရီအတွက်တယောက်ကလုံးအဲ့ဒီအချိန်မှာတကယ်လို့လေးမြန်တွေးပြီးဆိုလို့ရှိရင်ဘလို့နီးနဲ့အသိပေးမှာလဲ right ဘလို့မျိုး warning ပေးမှာလဲ right တခါလေးကြလို့ရှိရင်ဟိုဗာလဲတခု down ဘုံတို့ဟိုနင်းတို့တခုခုနဲ့ပေါ့နော်အတန်မြန်အောင်လို့ဒါမှမဟုတ်လို့ရှိရင်လဲ runner တယောက်ကပြေးရန်အပြေးတော်တဲ့လူတယောက် you know ပြန်ပြီးတော့သွားပြီးတော့
ချက်ပြန
် village တဲ့အဲ့လိုမျိုးတွေပေါ့နော်အဲ့လိုမျိုးတွေကဘလောက်မှတော့ပတ်စံမလို့ဒါပေမဲ့စဉ်းစားဖို့နောက်ပူပေါင်းဆောင်ရွက်ဖို့လိုတာပေါ့နော်ဒါအမိသားစုတစ်ခုတွင်လည်းမရဘူးဒါ community တစ်ခုနဲ့ taking turn ပေါ့နော်လုပ်ဖို့လိုအပ်တယ်ဆိုတော့ဒီ basic protection measure လို့ပြောတာပေါ့နော်အခြေခံဒီလုံခြုံရေးအတွက်ကအများကြီးရက်ွက်အနေနဲ့အတူတကွလုပ်လို့ရှင်အများကြီးလုပ်နိုင
်အဓိကကတော့ဒီ view ဟာပေါ့ဘလို့ပုံစံမျိုးနဲ့ဒါတွေကိုတက်နိုင်တော့ကိုဘကတေချေထိခတ်တေချေမှုရှော့ချနိုင်တယ်ဆိုတော့စနေတကြတွေးပြီးတော့ထိရောက်တဲ့နီလန်ပေါ့လုံနိုင်တဲ့ခြေနေတွေရှိနေတာကိုစလုပ်ဖို့ကတော့အရေးကြီးဆုံးအချိန်လို့ထင်ပါတယ
်။ဟုတ်တယ်ဟုတ်ပါတယ်
။တချို့ဒီမြန်မာရေးနဲ့ပတ်သက်ပြီးပြောကြတဲ့လူတွေဆိုလို့ရှိရင်နိုင်ငံတကာအနေနဲ့လည်းအကူအညီပေးဖို့တောင်းဆိုကြတာတွေရှိတယ်။ဆိုတော့နိုင်ငံတကာကနေပြီးတော့အကူအညီတွေရတဲ့အရေးကြီးပါတဲ့ဒီချိန်မှာဒါပေမဲ့ဒီချိန်ထဲမှာလည်းတစ်ပိုင်းစလို့ရတာလေးတွေရှိတယ်လို့ထောက်ပြတယ်လို့နားလည်ပါတယ်ရှင်
။အာနိုင်ငံအပြည်ပါကလာပြီးတော့အကူအညီပေးနိုင်တော့ကောင်းတာပေါ့နော်။ဒါပေမဲ့လည်းဒီကျွန်မပြောမယ်ကျွန်မမြန်မာပြည်သူလူထုကတကယ် smart ဖြစ်တယ်။ကိုယ့်ရဲ့ဒေသကိုကိုယ်အသိဆုံး right ဆိုတော့အဲ့ဒီဥစ္စာတွေကိုအဆုံးချလို့ရတယ်နောက်တယောက်နဲ့တယောက်နဲ့ပူးပေါင်းဆောင်ရွက်ရင်မဖြစ်မရနိုင်မဟိုနည်းအားလုံးလုပ်နိုင်တယ်ကျမပြောမယ်ဘာလို့လဲဆိုပြန်ကြည့်လိုက်ဒီ၄နှစ်နာနီးပါးမှာပေါ့နော်ဒီတော်လှန်ရေးကိုပြည်ပတိုင်းကလူတွေကပြောတယ်ဒီဥစ္စာမဖြစ်နိုင်ဘူးဒီစစ်တပ်ကအရန်ကြီးမားတယ်သူတို့မနိုင်နိုင်ဘူးအဲ့ ဥစ္စာကိုပြောလိုက်တဲ့ဥစ္စာအခုနိုင်နိုင်အောင်တိုက်နေ right ဆိုတော့တယောက်နဲ့တယောက်ပူးပေါင်းဆောင်ရွက်ပြီးလို့ရှိရင် common sense ကိုမှဘာရှိလဲဘာရှိလဲရှိတဲ့ဥစ္စာကိုအသုံးချပြီးတော့တယောက်နဲ့တယောက်နဲ့ဖေးမကူညီပြီးတော့ပူးပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်ဒီဥစ္စာတွေကအများကြီးကျော်လွှားနိုင်တယ် right နောက်ပြီးတော့ပြီးပါကိုလည်းပြပေးရမယ်တို့တွေကနင်တို့အကူညီတောင်းတယ်ဒါပေမဲ့တို့ကဘာမှမလုပ်ပင်နဲ့ထိုင်ပြီးတော့နေတယ်ဆိုရဲဆိုပြီးပါအကူညီချင်မှာမဟုတ်ဘူးသူပြန်ပေါ်မှာတို့ကတို့လုံနိုင်တဲ့လှုပ်ထားပြီးပြီအဲ့ဒီမှာပါနည်းနည်းလေးနောက်ထပ်အကူညီလေးဒီနေရာလေးမှာအကူညီပေးလိုက်မယ်ဆိုလို့ရှိအရန်ကျွန်တော်တို့ပို့ပြီးတော့ဟိုဗာလေအသက်တွေပို့ပြီးတော့ကဲဆယ်နိုင်တယ်ပေါ့နော်အဲ့လိုမျိုးပြောမယ်ဆိုလို့ရှင်တို့တွေကအကူညီပေးချင်တယ်ကိုကဘာမှမထိုင်မနဲ့အော်ငါတို့ဘာမှမတက်နိုင်ဘူးအကူညီကြပါသနာကြပါဆိုတုံတောင်အဲ့ဒါမလာတတ်ဘူးဒါမဲ့ကိုကပြန်ပြန်မတို့တွေလှုပ်ထားပြီးဒီလောက်တောင်လှုပ်ထားပြီးဒီလောက်နိုင်နေတယ်ဒီဥစ္စာနည်းနည်းလေးဒီလောက်လေးနောက်ထပ်ကူညီပေးနိုင်မယ်ဆိုလို့ရှိရင်ကျွန်တော်ဒီလောက်မှအော်ဟုတ်ပြီဆိုတာဒါဆိုရင်တို့အကူအညီပို့ပြီးတော့အားရှိတာလေးလို့ပြောခြင်
းကျေးဇူးအများကြီးတင်ပါတယ်ရှင်အခုလို့ပြောကြပေးတဲ့အတွက်
စပွဲပဋိပက္ခတွေအကြအယသာထိခိုက်သေးခြင်းမှုရွံ့နေအောင်ပြင်ဆင်ရေးပမခတော်မီမီဝင်းဘတ်ကိုမခင်ပြုတွင်မေးမြန်းပြောပြခဲ့တာပါအခုတော့သုဒ္ဓဆောင်လင်အမေရိကန်တခွင်ပါဒီတစ်ပတ်မှာတော့မတန်ဆွမ်းမျက်စိချန်ပီယံအကြောင်းဆက်ပြောထားပါတယ်ဒီမျက်စိချန်ပီယံကိုနိုင်ဝင်းလက်အနေနဲ့ကိုနိုင်လက်ဝင်းအနေနဲ့နိုင်ငံတကာမျက်စိပြိုင်ပွဲတွေမှာဘလို့အခမ်းအကဏ္ဍတွေမှာပါဝင်ရှင်ပြိုင်ခဲ့လဲမိသားစုနဲ့လုပ်ငန်းခွင်ကြားအချိန်တွေကိုဘလို့မျှဝေသုံးစွဲခဲ့လဲအမေရိကန်အင်မတ်တွေကိုအကောင့်ထဲဖော်နိုင်ဖို့ဘလူတွေကြိုးစားခဲ့ရတယ်ဆိုတာကိုကိုနိုင်လက်ဝင်းကိုမေးပြီးကိုအောင်ရိုက်ကူးတင်ဆက်ထားပါတယ်ခင်ဗျာ
ကျွန်တော်မြန်မာပြည်မှာအမစွမ်းနေပါတယ်နည်းနည်းဟိုဘယ်လိုပြောမလဲလက်နှိပ်တယ်လို့ဒါလို့အဲ့လိုစိတ်ဓာတ်လေးတွေတော့ရှိတယ်ဗျာဟိုပြိုင်ပွဲဝင်လို့ရှိရင်ကျွန်တော်ကဟိုအတော်ဆုံးဖြစ်ပြီးအရှိဆုံးကမထွက်ရတာတို့နောက်လူကြီးတွေဝင်ကြီးတွေလာပြီဆိုလို့ရှိရင်တို့ကကျွန်တော်ဟိုအစွမ်းမပြခံဘူးဘာလို့လဲဆိုတော့မင်္ဂလာမရှိဘူးပေါ့ဗျာမတန်မစွမ်းတဲ့လူတယောက်ကနောက်တစ်ခုကဝင်ကြီးတွေကမင်းတို့ရှိမှတန်စွမ်းတဲ့ကောင်မရှိတော့ဘူးလားကွာအဲ့လိုမျိုးပြောတာစကားတွေကအဲ့ခစ်ကပေါ့ဗျာနည်းနည်းလေးဆိုတော့အဲ့ဒီဟာလေးတော့ကြော်ဖြတ်လာတာလေးရှိတယ်တချို့ဆိုရင်ကျွန်တော်ဆိုရင်ဟိုအဲ့ဟာဟိုဗိုလ်ချုပ်ခင်ညခစ်ကပေါ့ဗိုလ်ချုပ်ခင်ညခစ်ကဦးတန်းရွှေခစ်ကပေါ့နော်အဲ့လိုမျိုးနောက်ကျွန်တော်နိုင်မဲ့ဟာတွေကိုအမှတ်နဲ့နိုင်နိုင်ကြီးကိုတိတိကြီးနဲ့ကျွန်တော်ဒုတိယလုပ်ဖြစ်တာလေးရှိတယ်နောက်တစ်မျိုးကကြတော့တို့ကကာကွယ်ရေးဆိုတော့ဒီကာကွယ်ရေးကနိုင်အောင်နိုင်ရမယ်။ဘာလို့ဆိုကာကွယ်ရေးကဒီအမျိုးသားအားကြပ်ပေါ်တော့မှရွှေတစိအများဆုံးရရမယ်ဆိုတော့ညီမန်းချက်ရှိတော့ကျွန်တော်တို့ကခက်ရှင်းပြောမယ်ဘလောက်ပဲတော်တော်ပထမကာကွယ်ရေးကိုပေးရတာ။သိရမလား။အဲ့တော့ကိုကဒုတိယနဲ့ဟိုဘယ်လိုပြောမလဲအိမ်မှာငိုပြီးပြန်လာရတာကြီးအများကြီးရှိတယ်။ခံစားချက်လေးတွေပေါ့ဗျာ။ဒါပေမဲ့ဒီနိုင်ငံမှာကြတော့အဲ့ဒါမရှိဘူးဗျာ။သိရမလား။ကျွန်တော်တစ်ပတ်မတန်လို့လည်းတို့အနိုင်မပေးဘူး။သူကကျွန်တော်ကိုကျွန်တော်ဘလောက်စူးစမ်းကျွန်တော်မတော်ရင်တို့အနိုင်မပေးဘူးအတိမတ်လည်းမပြူကျွန်တော်တော်လို့ရှိရင်လည်းတို့ကကျွန်တော်တစ်ပတ်မတန်လို့ဆိုပြီးတော့မင်းနဲ့မတန်ဘူးဆိုတဲ့စကားဒီနိုင်ငံမှာမပြောဘူးဘာလို့ကျင့်လဲဆိုတော့ကျွန်တော်ရဲ့ခန္ဓာကိုယ် straight ဖြစ်အောင်ကျွန်တော်ကျင့်တယ်မြင်းကလည်းကျွန်တော်ရဲ့ balance ကိုနားလည်အောင်လုပ်တယ်နောက်မြင်းကိုကျွန်တော်လက်နဲ့မကင်မဲနဲ့ကျွန်တော်ရဲ့ body weight နဲ့မြင်းကလှည့်နေတာအခုကြည့်လိုက်အခုညာဘက်ကိုလှည့်မယ်ဒီဟာနဲ့ကစားတာကျတော့သူက Spain ပေါ့ဒီဒုတ်နဲ့ဒါ73မေရှိတယ်ဒါကကျတော့ Garrocha လို့ခေါ်တယ် Garrocha ဆိုတာ Spanish တွေက Spain နိုင်ငံလူတွေကဟိုနွားရိုင်းတွေကိုသူကမြင်းနဲ့စီးပြီးတော့အဲ့လိုဒီဟာနဲ့ထိုးပြီးတော့သူက fight လုပ်တာfile တော့ grocha art အဲ့ဒါ became အဲ့ဒါအနုပညာဖြစ်သွားတာပါဗျာအဲ့လိုလှလှလေးကတာတို့အဲ့ဒုံနဲ့ကတာတို့ပါလို့အဲ့ဒါ grocha လို့ခေါ်တယ်ဟိုကျွန်တော်တန်းခုံတာတော့ jumping လို့ခေါ်တာပေါ့ဗျာ show jumping ပေါ့နောက်ပြီးတော့ဟိုကျွန်တော်ပြေးပြီးတော့မြင်းကို slide လုပ်လိုက်တာကြတော့ western ခေါ်တာ western raining လို့ခေါ်တယ် raining ဆိုတာမြင်းကိုကျိုးနဲ့ရက်ခိုင်းတဲ့နီးအဲ့လိုနီးလို့ခေါ်တယ်အဲ့လိုမျိုးနောက်ကျွန်တော်ဟိုမြင်းကိုဖလှအောင်လှုပ်တာတို့ခြေထောက်တွေပါစတာတို့ပါလို့ကြတော့ dressage အဲ့ဒါကြတော့ယူရိုပနိုင်ငံမှာမြင်းကိုအလှစီးအလှစီးပေါ့မြန်မာလိုပြောရရင်အဲ့လိုမျိုး ဒီစီပြန်မယ်ပထမဦးဆုံးကျွန်တော် dress ကိုကျွန်တော်ပြိုင်တယ် dress ဆိုတာကျွန်တော်ဒီ European မှာမြန်မာလိုပြောတော့မြင်းအလှစီးတာပေါ့ဗျာမြင်းအလှစီးတာကျွန်တော်ပြိုင်တယ်အဲ့မှာလဲကျွန်တော် FEI ဆိုတော့ international level မှာကျွန်တော်စုပထမစုရခဲ့တယ်ပြီးတော့ကျွန်တော်အဲ့မှာနောက်ပိုင်းကျတော့ကျွန်တော် cowboy တွေပေါ့ရိုးရိုးလူနဲ့ပြောမှာဆို cowboy တွေ western ပေါ့နော် western မြင်းစီးတဲ့ဟာမှာကျွန်တော်စီးတယ်အဲ့မှာကျွန်တော်စုရအများကြီးရတယ်ကြီးရကျွန်တော်အခုမြင်းပြိုင်နေဆိုလို့ရှိရင်လာတိုင်းလာတိုင်းမှာမြင်းပြိုင်ပွဲရှိတယ်ဒီလာတိုင်းလာတိုင်းမှာအနည်းဆုံးဆိုရင်ဖီလာဒဲဖီးယားမှာရှိတယ် Syracuse New York မှာကျွန်တော်သွားတယ်အဲ့ဒါကျွန်တော်နဲ့ဆိုရင် 3 to 5 hours 3နာရီ5နာရီလောက်ကျွန်တော်ဟိုဘက်မောင်းပါတယ်ကျွန်တော်မြင်းကားကိုကျွန်တော်တပည့်တွေကမြင်းတည်တဲ့ကားနဲ့တည်သွားတယ်ကျွန်တော်ကလေနဲ့သွားတယ်ကျွန်တော်အဲ့မှာမြင်းပြိုင်နေပြိုင်ပြီးပြန်လာတယ်အခုကြတော့ကျွန်တော်ကမြင်းမှာလည်းတရားသူကြီးဖြစ်တယ်ကျွန်တော်ဒီမှာ International Liberty Horse Association ကျွန်တော်ကိုတရားသူကြီးအဖြစ်ကျွန်တော်ခံလာတယ် certify လုပ်ထားတယ်ဆိုတော့ကျွန်တော်အဲ့မှာကျွန်တော်ကပြန်ပြီးတော့အမှတ်ပေးရတယ် judge လုပ်ရတယ်ဒီနိုင်ငံကိုကျွန်တော် immediate နဲ့ကျေစုတင်တယ်ကျွန်တော်အမိမြေကကျွန်တော်မွေးဖွားခဲ့လို့ကျွန်တော်တစ်သလုံးမမေ့သလိုပဲဒီနိုင်ငံရဲ့လူတယောက်ကိုပြုစုပြောထောင်တာကိုလည်းကျွန်တော်အရန်ဟိုဘယ်လိုပြောမလဲကျေစုတင်တယ်ဒါပေမဲ့ don't get me wrong ပြုစုပြိုးထောင်နေဆိုတာဒီနိုင်ငံကိုကျွန်တော်ဘာမှလာလုပ်ပြီးတာမဟုတ်ဘူးဘယ်သူမှလာပြီးတော့ကျွန်တော်ကားနဲ့လိုက်ပို့ပြီးចောင်းပို့ပြီးတာမဟုတ်ဘူးဒါပေမဲ့ဘာလုပ်ထားလဲဆိုတော့ဒီနိုင်ငံရဲ့ system ကကိုစူးစမ်းရင်ကိုရမယ်ကိုမစူးစမ်းရင်ကိုမရအောင်စူးစမ်းတဲ့လူတယောက်ကိုလည်းမနှိမ်ဘူးဘာဝါသနာပါဘာပဲကိုအုံတော့မှရှိရှိကိုဘာပဲယုံကြည်မယုံကြည်ဒီနိုင်ငံကအဲ့လိုမျိုးခွင့်ပြုထားတယ်အဲ့ဒါတကူကတော့အမေရိကန်ကိုဒီနေ့ခြေကြအဲ့ဒီ feeling ကချက်ချင်းရတယ်အဲ့လိုမျိုးဒီနေ့ကျွန်တော်ဒါကျွန်တော်ဒီနေ့အောင်မြင်လို့ပြောတဲ့စကားလည်းမဟုတ်ဘူးဟိုမအောင်မြင်လဲကျွန်တော်ဒီစကားပြောမှာဒီနိုင်ငံဒါပဲကိုမအောင်မြင်တာအောင်မြင်တာကိုအသုံးမကျလို့ဂျန်နာကဒီနိုင်ငံရန်ရန်ကောင်း
မတန်ဆွမ်းမျက်စိချန်ပီယံကိုနိုင်လဲဝင်းအကြောင်းကိုအောင်ပြောပြခဲ့တဲ့သုတဆုံးလေအမေရိကန်တခွင်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့သိပ်ပန်တဲ့ဤပညာကဏ္ဍပါဒီတစ်ပတ်မှာတော့မြန်မာနဲ့မြေရှားအလားအလာအပိုင်းသုံးဖြင့်မြန်မာထိုင်းနဲ့တရုတ်မြေရှားထုတ်လွှင့်မှုကိုပြောထားပါဗျာ။ကမ္ဘာမှာမြေရှားတတုထုတ်လွှင့်မှုတတိယလိုက်တဲ့မြန်မာရဲ့အိန္ဒိယတွေဖြစ်တဲ့ကမ္ဘာမှာစံတင်လောက်အောင်အများဆုံးထုတ်တဲ့တရုတ်နဲ့ထုတ်လွှင့်မှုပြင်ဆင်လိုက်တဲ့ထိုင်းနိုင်ငံတွေမှာမြေရှားတတုကိုဘယ်လိုတူဖော်နေကြပါလဲ။ဩစတြေးလျနိုင်ငံဒက်တတုရှာဖွေတူဖော်ရေးအကြံပေးဒေါက်တာဦးအောင်ဘွားကိုတော်ခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာသူလောလောဆယ်တော့မြေရှားတပ်တွေက အချင်းချင်းနဲ့ဘက်မှာပဲတူနေတယ်ပေါ့နော်ဆိုတော့မြန်မာနိုင်ငံရဲ့ဒီအိမ်ကြီးချင်းတွေပေါ့နော်ဒီထိုင်းလို့တေယုတ်တို့အဲ့မှာမြန်ရှားတတုတူတာနဲ့ပတ်သက်ပြီးတော့ဗမာနိုင်ငံနဲ့ရှင်ပြီးတော့ပြပြပေးပါဆရာဗမာနိုင်ငံရဲ့အလားလားပေါ့နော်သူတို့ဒီမှာတက်မိုင်းတွေကလက်ရှိတူနေကြတာဆိုတော့
ထိုင်းနိုင်ငံကဘူမိဗေဒပညာရှင်တွေကမြေရှားတတုရှာဖို့ရေးကိုစနစ်တကျလုပ်ထားတာကျွန်တော်တွေ့ရပါတယ်။တနင်္လာရီကမ်းမြောင်ဒေသရဲ့အရှိဘက်သူတို့ထိုင်းနိုင်ငံထဲမှာသူတို့တွေကဒီမြေရှားတတုတိုက်တွေ့နိုင်တဲ့နေရာတွေကိုသတ်မှတ်ခဲ့ကြတယ်။ဘယ်လိုလဲဆိုရင်မူရင်းတတုတိုက်တွေတွေ့ရှိမဲ့နေရာနောက်ပြီး secondary မှာမှကျွန်တော်တို့ဒီ ion absorption ပေါ့လေ။အဲ့လိုတတုတိုက်တွေ့နိုင်မဲ့နေရာနောက်ကပလေးစာနောက်ပြီးမှချောင်းနေမြောင်းနေတဲ့မှာတွေ့တယ် sediment တွေထဲမှာတွေ့ရမယ့်နေရာနောက်တစ်ခါကျွန်တော်တို့ဒီကမ်းခြေအနယ်ဒီထဲမှာ beach sand ပေါ့ beach deposit နေရာနောက်ကသူတို့ရေထဲမှာဟိုကသူတို့သတ်မှတ်ထားတဲ့နေရာတချို့တွေ့ရပါတယ်ဒီဟို offshore အိုက်မှာ rare deposit တွေကိုအကြီးကျယ်တင်လို့ရှာတာတွေ့ရပါတယ်အဲ့ဒီလိုပုံစံမျိုးကျွန်တော်တို့နိုင်ငံမှာလည်းပဲကျွန်တော်လုပ်လို့ရနိုင်တယ်လို့ကျွန်တော်ယူဆဒီတနင်္လာရီကမ်းမြောင်ဒေသနောက်ပြီးမှကျွန်တော်တို့ဒီကရနက်ကြီးရှိတဲ့တောက်လျှောက်ပေါ့လေမြောက်ဖက်ကျွန်တော်ဒီမိုးကုတ်တပိတ်ချင်းအိုက်ပါဝန်းကျင်ထိကရနိုက်တွေကိုအဲ့လိုလေ့လာပြီးတော့မှကျွန်တော်တို့ဒီဒေရှားတတုတိုက်တွေ့နိုင်မဲ့နေရာတွေကိုကျွန်တော်ဖော်ထုတ်နိုင်ပါလိမ့်မယ်ကြောက်တဲ့ထဲမှာရေထဲမှာနောက်ပြီးမှဂျေမွားစာလီထဲမှာနောက်ပြီးမြေချောင်းတွေထဲမှာနောက်ပြီးမှ beach ပေါ့လေတနင်္လာရီကမ်းမြောင်တလျှောက်တွေ့နိုင်ပါလိမ့
်တရုတ်ပြည်ဘက်မှာဆရာ
တရုတ်ပြည်ဘက်မှာတော့သူတို့တွေကဘာလဲဆိုရင်အဓိကအားဖြင့်တော့မြေရှားတတုတိုက်အဓိကအဲ့မှာဆိုရင်ကာဗွန်ဒတိုက်ဆိုတဲ့မီးသင်းကြောက်ပါလေသူမှတွေ့ထားတယ်နောက်ပြီးတော့မှကျွန်တော်တို့ဒီပေါ့ ion absorption အဲ့ဒီအားလည်းပဲသူကတော်တော်ကြီးတွေ့ထားတယ်ပြီးတော့သူတို့တွေကလည်းပဲအဲ့ဒါကိုတူးနေကြပါလေအဲ့ဒီ ion absorption ဆိုတဲ့ကြောက်ကြီးမွားခြင်းကြောင့်ဖြစ်ပေါ်လာတဲ့ရှင်ထဲမှာတွေ့ရတဲ့မြေရှားတတုတိုက်တွေရတော့ကျွန်တော်တို့နဲ့တစ်ဆက်တည်းရှိပါလေအဲ့ဒါကြီးကသူတို့တော်တော်များများရှိနေတာကိုတွေ့ရပါတယ
်ဟုတ်တရုတ်ကဒီမေရှားတတုထွက်တာတွေကဗမာနိုင်ငံကလို့ပြောပါတယ်ဆရာဆိုတော့အဲ့အနေထားလေးနည်းနည်းပြောပြပေးပါဆရာ
မြန်မာပြည်ကနေပြီးတော့မေရှားတတုဘက်ကအဓိကအဖြစ်တော့ကျွန်တော်တင်သားတော့ဒီတရုတ်ပြည်ကိုထုတ်လို့ပါတယ်တရုတ်ပြည်ကိုကျွန်တော်ဆိုတင်ပို့တယ်ဒီကချင်ပြည်နယ်ကနေပြောဒီတော့အဲ့ဒီကတရုတ်ကမှသူတို့ market လုပ်တယ်ပေါ့ကျွန်တော်အဲ့လိုထင်ပါတယ်ပြီးတော့မြန်မာပြည်မှာမေရှားတတုတက်ကြီးဘယ်လောက်ထုတ်တယ်ဆိုတာကိုတော့ကျွန်တော် record ရှိပါတယ်အဲ့ဒါတွေကတချို့ scientific record တွေလုတ်ထားကြတယ်မြန်မာပြည်ကဘယ်လောက်ထုတ်တယ်ဆိုတော့ကမ္ဘာပေါ်မှာမြန်မာပြည်ကနေပြီးတော့မေရှားတတုတက်ကတတိယအများဆုံးထုတ်တာကိုကျွန်တော်တွေ့ရတယ်တနည်းအားဖြင့်ဆိုလို့ရှိရင်သူ့ရဲ့ record အရာကြည့်မယ်ဆိုရင်ကျွန်တော်တို့ဒီ2018ခုနှစ်မှာမြေရှားတတုတိုက်တန်ကျင်ရဆိုရင်19,000အဲ့ရမှာစစ်စစ်2020မှာဆိုရင်31,0002021ခုနှစ်မှာ35,000တန်ကျင်ရှိပြီးတော့2022မှာတော့တန်ကျင်နည်းနည်းကျသွားတယ်10,000ရှိပြီးမနစ်ကတော့တန်ကျင်ပြန်ပြီးတက်လာပြီးတော့2023မှာပေါ့38,000တိရှိလာတာကိုတွေ့ရပါတယ
်မြန်မာနိုင်ငံမှာတွေ့ရတဲ့ဒီမြေရှားတတုတိုက်အမျိုးအစားဘလို့ပုံစံမျိုးလည်းပြောပြပေးပါစ
ေမြန်မာပြည်မှာရှိတဲ့မြေရှားတတုတိုက်ကဘာလဲဆိုလို့ရှိရင်ကျွန်တော်တို့ဒီမြေရှားတတုတိုက်ကနှစ်မျိုးရှိတယ်တစ်ခုကတော့ဘာလဲဆိုရှင်ပေါ်ပါတဲ့မြေရှားတတုတစ်ခုကတော့လေးလံတဲ့မြေရှားတတု light rare earth element heavy rare earth element အဲ့ဒီနှစ်ခုမှာပေါ်ပါတဲ့မြေရှားတတုတိုက်ကကဘာကြီးမှာပေါ်များတယ်ဒီလေးလံတဲ့ heavy rare earth element ကကဘာပေါ်မှာရှားတယ်ရှားတဲ့အတွက်ကြောင့်လည်းသူတို့ရဲ့တန်ဖိုးကပိုကြီးတယ်ကံကောင်းကျင်တော့မြန်မာပြည်မှာထွက်တဲ့မြေရှားတတုတိုက်ကအင်ပဒဈေးကြီးတဲ့ heavy မြေရှားတတုတိုက်ဖြစ်နေပါတယ်နှစ်မျိုးထွက်ပါတယ် dibrosian နဲ့ tabian နော်အဲ့နှစ်မျိုးထွက်ပါတယ် dy ရဲ့ db ရဲ့အဲ့နှစ်မျိုးစလုံးဟာအဲ့ကချင်ပြည်နယ်ကနေထွက်ပြီးတော့မှသူတို့ရဲ့တန်ဖိုးကအင်မတန်ကြီးမားဒီကုနာငါကျွန်တော်ပြောခဲ့တယ်တစ်နှစ်မနစ်ကဆိုရင်38,000အပြင်မှာပြရနေပြောဒီဒါဂရူစီယန်နဲ့တာဘီယန်အောက်ဆိုင်မြေရှားတတုကိုထုတ်ခဲ့အဲ့ဒီ2023မှာရှိတဲ့သူတို့ အဲ့နှစ်မျိုးရဲ့တန်ဖိုးကဘယ်လောက်ရှိတယ်ဆိုရှင်ကျွန်တော်တို့ဒီပေါ့ WCN ဆိုရင်တန်ကို US ဒေါ်လာ3,900ရှိပါတယ်ဒါက WCN နောက်ပြီးတော့မှတာဘီယန်ရဲ့တန်ဖိုးဟာ US ဒေါ်လာတန်ကို 1.1 ဘီလီယံရှိပါတယ်ဒီတော့ကျွန်တော်ကတော့ပြောခဲ့တယ်မနစ်ကထုတ်တာဒီ 38,000 တန်ချိန်ရှိတယ်အဲ့ဒါကိုအနေဆုံး WCN ဒီပေါ့ဒီတန်ဖိုးနဲ့ပဲတွက်မယ်ဆိုရင်မနစ်ကဆိုရင်အနည်းဆုံးက14ဘီလီယံတန်ဖိုးရှိတဲ့မြေရှားတပ်ထုတိုက်ကိုမြန်မာပြည်ကနေထုတ်တယ်လို့ကျွန်တော်သတ်မှတ်လို့ရတယ်သူအဲထဲမှာဒါလည်းပဲဆက်ပြီးတော့ထုတ်နေပါလိမ့်တယ်တရားကဘာလဲဆိုရင်ကဘာပေါ်မှာဆိုရင်ကျွန်တော်တို့မြန်မာပြည်ကထုတ်လို့မှုကကဘာထုတ်လို့မှုရဲ့17ရာခိုင်နှုန်းတော့ရှိပါတယ်တရုတ်နဲ့ဒီပေါ့ USA ကပြီးရင်မြန်မာပြည်ကတတိယအများဆုံးမြေရှားတပ်ထုတိုက်ထုတ်ခြင်းဖြစ်ပါတယ
်ဒါမဲ့ဒါတရားဝင်ထုတ်တာပေါ့ဘောနော်တရားဝင်ဗမာပြည်ကအစိုးရကျန်ဒီလိုရောင်းတာမျိုးမဟုတ်ဘူးပေါ့နော
်မဟုတ်ဒါတော့ဒီလိုနေဇက်ကနေပြောဂုံကူးတမ်းမှုလို့ကျွန်တော်ထင်တာပဲ
ဒေါက်တာဦးအောင်ပါပါ2023မှာကမ္ဘာတစ်လွှာမြေရှားတပ်ထုထုတ်လုပ်မှုကိုကြည့်ရင်အိန္ဒိယတရုတ်က68ရာခိုင်နှုန်းကျော်နဲ့ပထမဖြစ်ပြီးအမေရိကန်က12ရာခိုင်နှုန်းကျော်နဲ့ဒုတိယမြန်မာက17ရာခိုင်နှုန်းနီးပါးနဲ့တတိယထုတ်လုပ်ပါတယ်နောက်အိန္ဒိယတနိုင်ငံဖြစ်တဲ့ထိုင်းကတော့နှစ်ရာခိုင်နှုန်းကျော်နဲ့ပြင်ဆင်မှဖြစ်ပြီးအိန္ဒိယက1ရာခိုင်နှုန်းနီးပါးနဲ့17မှထပ်လုပ်တယ်လို့ statista.com မှာဖော်ပြထားပါတယ်။မြေရှားတပ်တွေကိုမြန်မာမှာဘယ်နေရာတွေကနေဘယ်လိုထုတ်နိုင်လဲဆိုတာကိုဆက်ပြီးတင်ပြပေးပါမယ်။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
မြန်မာထိုင်းနဲ့တရုတ်မြေရှားထုတ်လုပ်မှုဒေါက်တာဦးအောင်ပွားကိုဒေါက်ခင်မျိုးသက်မင်းမြန်ပြောပြခဲ့တာပါအခုတော့ VO American တရဲ့တောက်ချာညအစည်းအဝေးဆုံးမသက်ခင်သတင်းချင်းချုပ်မခင်လေးပြောပြပေးပါဦးခင်ဗျာ
အမေရိကန်ထိတ်တန်းတာဝန်ရှိသူတချို့ဆီးရီးယားခေါင်းဆောင်တွေနဲ့တွေ့ဆုံမှုဒမတ်စကတ်မြို့ကိုရောက်နေတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်အာဆက်အစိုးရပြောကြားသွားခဲ့ပြီးနောက်ပိုင်းမှာအမေရိကန်တာဝန်ရှိသူတွေဆီးရီးယားကိုပြမဆုံသွားရောက်တာလည်းဖြစ်ပါတယ်လောလောဆယ်ဆီးရီးယားကိုဥဆောင်နေတဲ့ HDS အဖွဲ့အနေနဲ့နိုင်ငံရေးအသွင်ပြောင်းလဲတဲ့လုပ်ငန်းစဉ်တွေမှာလူနည်းစုအဖွဲ့အားလုံးရဲ့အခွင့်အရေးကိုလေးစားဖို့နဲ့ပါဝင်ခွင့်ရရေးအပအဝင်အမေရိကန်အစိုးရဘက်ကလိုလားတဲ့အခြေခံမူတွေကိုဆွေးနွေးဖို့ဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပြည်သူတွေရဲ့ဘဝတိုးတက်ရေးအတွက်အားလုံးကစိုးရိမ်နေကြတယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan ကသူ့ရဲ့ Facebook လူမှုကွန်ရက်မှာသတင်းထုတ်ပြန်ပါတယ်။အမျိုးသားပြည်နယ်တင့်မြတ်ရေးအတွက်အရေးကြီးတဲ့အတွက်ဒေါက်ဆန်းစုကြည်ကိုချက်ချင်းလွှတ်ပေးဖို့လဲစင်ကာပူနိုင်ငံခြားရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်။ဒီကနေ့အာဆီယံနိုင်ငံခြားရေးဝန်ကြီးတချို့ရဲ့ဆွေးနွေးပွဲမှာအာဆီယံဘုံသဘောတူညီချက်5ရပ်ကိုမြန်မာအာဏာပိုင်တွေလိုက်နာရမယ်ဆိုတာကိုထပ်မံဆွေးနွေးခဲ့ကြတယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။လေစီးပြေးဒုက္ခသည်ရိုဟင်ဂျာတွေလို့ယူဆရတဲ့သူတရားကြော်ကိုကယ်ဆယ်ခဲ့ကြောင်းသီရိလင်ကရေတက်ကဒီကနေ့ပဲပြောပါရယ်ကလေးငယ်25ယောက်နဲ့အမျိုးသမီး30ပါဝဲဒီဒုက္ခသည်တွေကိုသီရိလင်ကမြောက်ပိုင်းကမ်းရိုးတန်းမှာကြာသာရင်းနှီးကငါးဖန်သမားတွေကတွေ့ကြတာဖြစ်ကြောင်းသီရိလင်ကရေတက်ပြောခွင့်ရကဒီကနေ့မှပြောလိုက်တာပါအဲ့ဒီနောက်ဒုက္ခသည်တွေစီလာတဲ့လှေကိုရေတက်စစ်သင်းမော်တွေနဲ့သီရိလင်ကအရှိတ်ကမ်းရိုးတန်းမှာရှိတဲ့ရေတက်စခန်းကိုဆွဲလာခဲ့ပြီးအဲ့ဒီမှာထိမ့်သိမ်းစောင့်ရှောက်ထားတယ်လို့ဆိုပါရယ်2019ခုနှစ်ကရခိုင်ပြည်နယ်အတွင်းစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေကြောင့်ရိုဟင်ဂျာဒုက္ခသည်တန်းလောက်ဟာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးခိုလုံခဲ့ကြတာလည်းဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်အစိုးရရဲ့နိုင်ငံရေးဖြစ်စဉ်တွေကိုလွှမ်းမိုးနိုင်မှုအတွက်တရုတ်နိုင်ငံရဲ့အာဏာရကွန်မြူနတီပါတီကတရှုထောက်လိုင်းတရားကိုအသုံးပြုခဲ့ကြောင်းနဲ့အဲ့ဒီအမျိုးသားထောက်လိုင်းသမားကိုရာဇဝတ်မှုဆိုင်ရာဆွဲချက်ရဆွဲချက်တင်ထားကြောင်းအမေရိကန်အစိုးရရှိနေတွေကဒီကနေ့ပဲပြောလိုက်ပါတယ်ရှင်
။ကျေးဇူးပါမက်ကလေးအခုလိုသတင်းတွေပြီးမှတော့ဒီညတောက်ကြညာရဲ့ FOA season တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအတွက် season ထုတ်လွှင့်မှုကကိုရန်နိုင်ပါစပ်ပိုင်းဆိုင်ရာရုပ်သံ engineer တွေကတော့ Cedric Franklin နဲ့ Justin တွေ့ဆုံဖြစ်ပါတယ်။ဒီည season ထုတ်လွှင့်မှုကတော့ကျွန်တော်ဝင်းမင်းမှာ FOA ကိုအခုလွန်နာဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြုဝါရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလည်းအိပ်စက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ
Thank you.
This program has come